Welcome to the Voice of America in Burmese.
ဒီမနက်ခင်းပါရှင့်ဝါရှင်တန်မြို့ရောဗီအိုအမေရိကန်သံကနေ့2021ခုနှစ်မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:20နာရီကနေ9:00နာရီထိလိုင်းနိုမီတာ40လေး40နဲ့50တက်လိုင်းလိုမီတာ190လို့ကနေထုတ်လွှင့်ပေးနေပါပြီကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်အာဖရိကဒေသတလောပိုလီယိုအကျိုးသက်ရောဂါကင်းစင်သွားပြီဖြစ်ကြောင်း WHO ကပ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာလိုက်ပါတယ်။အာဖရိကဒေသမှာလင်းနစ်တာကာလအတွင်းပိုလီယိုရောဂါဖြစ်ပွားသူ1,500,000ကျော်ရှိတယ်နောက်အခုလိုကြေညာလိုက်တာပါ။အခုလိုအာဖရိကဒေသမှာပိုလီယိုရောဂါကင်းစင်သွားတာကြောင့် WHOရဲ့ဒေတာချက်ခုတွေကငါးခုမှာဒီရောဂါတန်ခိုးရမှုကျင်းသွားတဲ့သမိုင်းဝင်အောင်မြင်မှုဖြစ်ပါတယ်။ဒါအပြင်ကြောက်ရောဂါပြီးရင်ကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ပိုလီယိုရောဂါကမ္ဘာမှာကင်းစင်နိုင်အောင်လုပ်ဖို့အတွက်ပိုပြီးနှိစက်လာနေတာလည်းဖြစ်ပါတယ်။ အခုလိုအောင်မြင်မှုရအောင်ဆယ်စုနှစ်နဲ့ချီပြီးတန်းနဲ့ချီတဲ့ကျန်းမာရေးဝန်ထမ်းတွေဟာခြေရင်းဖြစ်စေသင်္ဘောရိုဘတ်စကားရိုစက်ဘင်းတို့နဲ့ဖြစ်စေဝေးလံခံပြားဒေတာတွေကကလေးငယ်တွေစီရအောင်စူးစမ်းခဲ့ကြတာပါ။အာဖရိကဒေတာမှာပိုလီယိုကင်းစင်ရေးအတွက်1996ခုနှစ်မှာတောင်အာဖရိကသမ္မတနယ်ဆန်မန်ဒဲလာကဦးဆောင်ပြီးကလေးငယ်တိုင်းပိုလီယိုကာကွယ်ဆေးထိုးနိုင်အောင်စူးစမ်းကြဖို့အာဖရိက လူပေါင်း23သန်းကျော်ရဲကတဦးဖြစ်နေတဲ့အတွက်အခုလိုတကြောပြန်ဖြစ်ပွားနိုင်ကြဟာတိတ်ကိုနေပါတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒီရောဂါအခုဆက်ခံရသူတဦးဟာနောက်၄လကျော်ကြာသွားချိန်မှာထပ်မံဖြစ်ပွားခဲ့ပြီးအခုတွေ့ရတဲ့ virus ဟာပထမအခုဆက်ခံရချိန်ကဗိုင်းရပ်စ်နဲ့မတူကြောင်းဟောင်ကောင်တက္ကသိုလ်သုတေသီတွေကတနင်္လာနေ့ကကြေညာခဲ့တာဖြစ်ပါတယ်။အခုလိုတွေ့ရှိချက်တွေကိုမှတ်တမ်းတင်အတည်ပြုရေးဟာအရေးကြီးကြောင်းလဲ WHO ပြောခွင့်ရဒေါက်တာမာဂရက်ဟဲရစ်ကအင်္ဂါနေ့အွန်လိုင်းဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အရင်ကလည်းပြန်ပြီးအခုဆက်ခံရတယ်ဆိုတော့အတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒါဟာဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးချိန်မှာပေါ်ပေါက်ခဲ့တဲ့ပြဿနာဖြစ်နိုင်ခြင်းရှိနေတာပါ။အခုဒီရောဂါပြန်ပြီးဖြစ်ကြောင်းအတိပြုတ်နိုင်ခဲ့တာဟာလူ23သန်းကျော်မှတဦးဖြစ်ကြောင်းနဲ့တကယ်လို့ဒီလိုကူးစက်မှုမျိုးပုံမှန်လိုလိုရှိနေတယ်ဆိုရင်အခုချိန်လောက်မှဒီလိုဖြစ်ပွားသူအရေအတွက်ဒီတယ်မကပိုပြီးများမှဖြစ်ကြောင်းနဲ့ဒေါက်တာဟဲရစ်ကပြောပါတယ်။ဒီရောဂါပိုးအခုဆက်ခံရသူတွေမှာဒီဗိုင်းရပ်စ်အတွက်ခုခံအားတွေထွက်လာတတ်တာကြောင့်ယောဂါကူးစက်ခံရသူတွေကိုခြေရာခံလိုက်တာခန္ဓာကိုယ်ခုခံနိုင်အားတိုင်းတာရာတွေလုပ်ပြီးဒီခုကံအားဘလောက်ကြာကြာခံနေဆိုတာကိုလေ့လာနေကြတဲ့သူတေသနအဖွဲ့အများအပြားရှိနေကြောင်းလည်းပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကို Republican Party ရဲ့သမ္မတလောင်းဖြစ်နေပါဝင်ရှင်ပြိုင်ဖို့အမည်စင်တင်သွင်းတဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီနေတာကဒုတိယနေ့ဖြစ်တဲ့အင်ကာနေ့ညမှာသမ္မတကတော် Melania Trump ကသမ္မတအင်ဗျူနှင်းစီဥယျာဉ်ကနေမင်ကွန်းပြောကြားမှာဖြစ်ပါတယ်။အင်ကာနေ့ညမင်ကွန်းပြောကြားမဲ့သူတွေထဲမှာနိုင်ငံခြားရေးဝန်ကြီး Mike Pompeo အထက်လွှတ်တော်မှ Rand Paul Iowa ပြည်နယ်အုပ်ချုပ်ရေးမှူး Kim Reynolds အပြင်သမ္မတ Trump ရဲ့သားဖြစ်သူ Eric Trump နဲ့သမီးဖြစ်သူ Tiffany Trump တို့လည်းပါဝင်ပါတယ်။ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကိုတနင်္လာနေ့ကအစတင်ခဲ့တာဖြစ်ပြီးသမ္မတ Trump ကသူ့ရဲ့ Coronavirus ကရောဂါဆိုင်ရာကင်တွယ်ပုံကိုခုခံပြောဆိုခဲ့တဲ့အပြင်သူဒုတိယအကြိမ်ပြန်ပြီးအရွေးခံရရင်စီးပွားရေးပြဿနာကိုဦးစားပေးဖြေရှင်းသွားမှာဖြစ်ကြောင်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့တဲ့ Democratic Party ရဲ့ပါတီညီလာခံကို Republican တွေကလောင်ပြောင်တယောခဲ့တယ်လို့အခုကျင်းပနေတဲ့ Republican တွေရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကိုလည်း Democrat တွေကပြန်ပြီးလောင်ပြောင်တဲ့ကြော်ညာတွေထုတ်ပြန်ခဲ့ကြပါတယ်။ကမ္ဘာကြီးအနေနဲ့စီးတိုက်ပွဲသစ်ဖြစ်မလာအောင်ရှောင်ကျဉ်ရမှာဖြစ်ကြောင်းဥရောပခီးစဉ်ဖြစ်အီတလီနိုင်ငံရောမမျိုးကိုရောက်နေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်
။ဒါဆိုရင်提到的所谓的信任感我要明确的
စီးတိုက်ပွဲကိုတရုတ်နိုင်ငံကဘယ်တော့မှမလိုလားကြောင်းပြောသွားတာပါဒါအပြင်ဒီစီးတိုက်ပွဲကြောင့်ကမ္ဘာတိုးတက်မှုတမိုင်းကိုနောက်ပြန်ဆွဲရမျိုးဖြစ်တတ်ကြောင်းနဲ့ဒါဟာနိုင်ငံတစ်နိုင်ငံရဲ့အကျိုးစီးပွားကိုဖျက်ဆီးပြီးနောက်တစ်နိုင်ငံကသူ့ကိုယ်ကျိုးအတွက်လှုပ်ဆောင်လာကြောင်းဒါမျိုးကိုလက်မခံဘဲဆန့်ကျင်ကြဖို့ပြောသွားတာပါအမေရိကန်နဲ့တရုတ်တို့ကြားတင်းမာမှုတွေတိုးလာနေချိန်မှာဥရောပခီးစဉ်လာရောက်တဲ့ဝန်ကြီးကတရုတ်နဲ့ဥရောပသမဂ္ဂတို့ကြားဆက်ဆံရေးခိုင်မာအောင်လုပ်ဆောင်ဖို့နဲ့ coronavirus ကရောဂါဆန်ရတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်ဖို့အရေးကြီးကြောင်းလည်းပြောကြားခဲ့ပါတယ်။ American သမ္မတ Donald Trump ကတရုတ်ကို coronavirus ရောဂါကူးစက်ပြန့်ပွားမှုအတွက်အပြစ်တင်နေတယ်လို့တရုတ်ရဲ့ Huawei ဆက်ဆွယ်ရေးကုမ္ပဏီကြီးအတွက်ကန့်သတ်မှုတွေထုတ်ဖို့ပါစူးစမ်းနေတာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 8.13 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရဲမတော်မှာ VOA American တန်ရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာမနေ့ဩဂုတ်လ25ရက်နေ့ညပိုင်းကအာကစားနှင့်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ကြေညာချက်အရ COVID-19 လူနာသေအယောက်30ထပ်မံတွေ့ရှိခဲ့ပါတယ်။ဒီရေအတွက်ဟာနိုင်ငံတွင်ရောဂါစားဖြစ်ချိန်ကစလို့တရက်ထဲကူးစက်မှုအများဆုံးလည်းဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့အတွက်ဓာတ်ခွဲနမူနာစုစုပေါင်း 1,495 ခုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာသေ30အထိပြုခဲ့တာပါ။မြန်မာနိုင်ငံမှာအခုချိန်အထိယောဂကုသသူစုစုပေါင်း904ယောက်နဲ့သေဆုံးသူက6ယောက်ရှိပါတယ်။မနေ့ကဒီပြူလူနာတွေနဲ့ရခိုင်ပြည်နယ်စစ်တွေမျိုးက12ဦး၊ပေါက်တော့မျိုးက12ဦး၊ကြောက်ဖြူက3ဦးနဲ့ကြံလေးဦးကဟာခါတောင်ကြီးမော်လမြိုင်နဲ့မြန်ကုန်မြို့နယ်တို့ကဖြစ်ပါတယ်။ဒီပြူလူနာ30တဲ့28ဦးကပြည်တွင်းကုသမှုဖြစ်ပြီးသူတို့က COVID-19 ယောဂဒီပြူလူနာတွေနဲ့ထိတွေ့မှုမရှိခဲ့သလိုပြပခီးသွားရာဇဝင်လည်းမရှိသူတွေဖြစ်ပါတယ်။အခုအခါကုသသူ100ကျော်ရှိသွားပြီဖြစ်တဲ့ရခိုင်ပြည်နယ်အတွင်းကကျောက်ဖြူအန်တောင်ကုန်းနဲ့တန်တွဲမြို့နယ်တွေမှာဘလို့အပ်အိမ်ကြီးမထွက်ရမိန့်ကိုဩဂုတ်လ25ရက်နေ့ရက်စွဲနဲ့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးလက်မှတ်ရေးထိုးပြီးထုတ်ပြန်လိုက်ပါတယ်ဒီမိန့်မှာဒေသခံတွေအနေနဲ့ဈေးဝယ်တာဆေးရုံစီကံသွားတာနဲ့တော်ဝင်ကလွှဲရင်ဘလို့အပ်အိမ်ကြီးမထွက်ဖို့အချက်တွေပါရှိပါတယ်ဒီကနေ့ဩဂုတ်လ26ရက်မနေ့6နာရီကစပြီးအသက်ဝယ်မှာဖြစ်တဲ့ဒီမိန့်ကိုမလိုက်နိုင်ရင်ကုသရောဂါများကာကွယ်နေနေဥပဒေအရအရေးယူမယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာCOVID-19 အလေးမြန်ကူးစက်ပြန့်နှံ့နေတဲ့အတွက်စစ်တွေမြို့မှာသွားလာမှုတွေကန့်သတ်ထားတဲ့တစ်ချိန်တည်းမှာပဲဈေးရောင်းဈေးဝယ်အချိန်မှာကန့်သတ်လိုက်တာကြောင့်ဒေသခံတွေအခက်ကြုံတွေ့နေကြရပါတယ်။စစ်တွေဈေးမှာဈေးဝယ်ချိန်ကန့်သတ်လိုက်ခြင်းကဒေသခံတွေအတွက်အဆင်မပြေတဲ့အပြင်ပိုအန္တရာယ်များစေတယ်လို့ထောက်ပြနေကြတာဖြစ်ပါတယ်။စစ်တွေဈေးချိန်ကိုမနေ့6နိုင်ခွဲနဲ့9နိုင်အတွင်းသာဖွင့်ခွင့်ပေးတာဟာကုန်တင်ချလောက်တာနဲ့တဲ့အချိန်အများကြီးကုန်သွားစေတဲ့အပြင်ကန့်သတ်ထားတဲ့အချိန်တို့အတွင်းလူပိုစုသွားစေနိုင်တယ်လို့ AMP ရခိုင်ပြည်သားပါတီမူဝါဒရေးရာဥဆောင်ကော်မတီအဖွဲ့ဝင်ဦးထွန်းအောင်ကျော်ကပြောပါတယ်။ဒီကျမ်းမာက
ဒီနေ့အရှင်မပြေတိုင်းရှိတယ်။ဒီနေ့6နိုင်ကန်းဒီမနေ့9နိုင်အဲ့လောက်နဲ့ရောင်းဝယ်တာဖြစ်ဖို့ခက်ခဲဖြစ်နေတယ်။အချိန်ကတူလို့အကြည့်တယ်နေနေပုံပြီးတော့ဥမာနေ6နိုင်ကနေ7နိုင်တော့ထုတ်ဆိုရင်ပေရကြီးကသွားရတာအရှင်ကလည်းနေနေပြီးတော့လာပေါ့
ဒါကြောင့်နေ့လယ်7နိုင်ထိအချိန်တိုးပေးဖို့ဥထုံအောင်ကျော်ကအကြံပြုပါတယ်ကျမ၏ဝင်ကြီးဌာနအနေနဲ့စစ်တွေဈေးကိုအဓိကကူးစက်ခဲ့ကူးစက်နိုင်တဲ့နေရာဖြစ်သတ်မှတ်ကင်တွေနေတဲ့မှာတခြားဒေသတွေကိုလည်းမပြန့်နှံ့သွားအောင်စစ်တွေနဲ့ရောဂါပိုးတွေတခြားမျိုးတွေခီးသွားခဲ့သူတွေအနေနဲ့ချက်ချင်းနှိစက်ရာကျမ၏နဲ့အုပ်ချုပ်ရေးဌာနတွေကိုအကြောင်းကြားပေးဖို့ကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာလူကြိုးကြီးတပ်ဖွဲ့တွေကတင်းချီတဲ့ရိုဂါတွေပေါ်ရက်ဆက်ကြမ်းကြုတ်မှုတွေနဲ့တိုက်ခိုက်ခဲ့တာသုံးနှစ်ပြည့်မြောက်ချိန်မှာပဲအဲ့ဒီတိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကိုအပြစ်ပေးရေးယူဖို့နဲ့တိုက်ခိုက်မှုဒဏ်ခံစားခဲ့ရသူတွေအတွက်တရားမျှတမှုရရှိအောင်လှုံ့ဆော်ပေးဖို့အမေရိကန်ပြည်ထောင်စုကတမန်တောင်းဆိုလိုက်ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်နဲ့နောက်ထပ်ဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်းဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေနဲ့နိုင်ငံတွင်းအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရသူတွေမိမိစံနာလေးရောဂုဏ်သိက္ခာရှိရှိနေရက်တွေကိုပြန်နိုင်ရေးတင့်လျော်တဲ့အစီအမံတွေချမှတ်ပေးဖို့နဲ့ကိုဗီယာနဲ့ဥဆောင်တဲ့အကြံပေးကော်မတီအစီအစဉ်ကစားပါတိုက်တွန်းချက်တွေကိုအလေးနဲ့အကောင့်တဲ့ပေါ်ပေးဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းကြောင်းလဲအမေရိကန်နိုင်ငံကြီးဥက္ကဋ္ဌဌာနပြောခွင့်ရ Morgan Ortigas ရဲ့ဩဂုတ်လ25ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရစ်ဆက်တန်းကျုံမှုတွေကိုကျူးလွန်တဲ့သူတွေကိုအပြစ်ပေးရေးယူရမှာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်တပ်ထိတ်တန်းကောင်းဆောင်တွေကိုဗန္ဒရေးနဲ့ဗီဇာပိတ်ပင်တမစ်ချက်တွေနဲ့တန်းခတ်အရေးယူထားကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်နရာကိုထောက်ခံသလိုနိုင်ငံတကာတရားရုံး ICJ ရဲ့တရားစီရင်ကိစ္စတွေမှာမြန်မာနိုင်ငံအနေနဲ့အပြည့်အဝပါဝင်ဆောင်ရွက်ဖို့တိုက်တွန်းကြောင်းလည်းဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အာဏာရှင်စနစ်ရဲ့စိုးဝေတွေကိုကျော်လွှားနိုင်ဖို့နဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးကိုရရှိဖို့ကြိုးစားနေတဲ့မြန်မာပြည်သူပြည်သားတွေနဲ့အတူလက်တွဲအလုပ်လုပ်ကြင်သွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကပြောပါရယ် ရန်ကုန်မြို့အမေရိကန်တိုင်ဝန်ကလည်းလွန်ခဲ့တဲ့3နှစ်ကရခိုင်မြောက်ပိုင်းကနေနေရစွန့်ခွာထွက်ပြေးခဲ့ရတဲ့တိတ်နဲ့ချီတဲ့ပြည်သူတွေအခုချိန်အထိဒုက္ခခံစားနေရဆဲဖြစ်လို့စိတ်မကောင်းဖြစ်ပြီးကြောင်းနဲ့ငြိမ်းချမ်းရေးကိုရှာဖွေနေတဲ့ပြည်သူတွေရဲ့လက်တွဲဖို့အဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ရည်တည်သွားမယ်လို့လည်းကြေညာထားပါတယ်မြန်မာနိုင်ငံအတွင်းနိုင်ငံတကာရာဇဝတ်မှုကျူးလွန်ခြင်းရှိမရှိစစ်ဆေးနေတဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကို Facebook မှာရှိတဲ့အချက်လက်တွေကိုဝေမျှပေးရခဲ့တယ်လို့ Facebook Company ကပြောပါရယ်။ Rohingya တွေကိုစန့်ကျင်တဲ့အမုန်းတရားတွေဖြန့်နေတာတွေကိုရပ်ဆိုင်းပစ်ဖို့ဆိုပြီး2018ခုနှစ်တုန်းက Facebook ကနေဖယ်ရှားပစ်ခဲ့တဲ့မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့အကောင့်ဆံမျက်နှာတွေကိုမြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ WWM ကိုပေးအပ်ခဲ့ကြောင်း Facebook Company ကတာဝန်ရှိသူတယောက်ကအင်ကာနီကရိုက်တာသတင်းကိုပြောလိုက်တာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုတွေဆက်ရှိနေသမျှ Facebook အနေနဲ့သက်ဆိုင်ရာသတင်းချက်လက်တွေကိုပေးအပ်သွားမှာဖြစ်တယ်လို့လည်းပြောပါရယ်။မြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့ဆော်ရဲဆဆွဲချက်နဲ့နိုင်ငံတကာ ICJ မှာတရားရင်ဆိုင်နေရတာဖြစ်ပါတယ်။ Ranger 3လို့ကိုလက်မခံတဲ့မြန်မာဆူရကတော့ဆဆွဲချက်တွေကိုလက်မခံဘဲညှင်းပယ်ထားပြီး2019ခုနှစ်အတွင်းစစ်ဆေးရေးတွေဟာရဲစခန်းတွေကိုစစ်သွေးကြော်တွေကတိုက်ခိုက်လို့ပြန်လည်တုံ့ပြန်ရတာလို့ပြောပါရယ်။ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါအခုနောက်ဆုံးကိုဗစ်ဖူးတွေ့ရှိမှုမနေ့ညစင်းအရာပြည်တွင်းကူးစက်မှုဖြစ်နိုင်ပြီးရခိုင်နဲ့လည်းခီးသွားဆက်ဆက်မှုမရှိတဲ့တောင်ကြီးကပိုးတွေ့တူတူထူးထူးခြားခြားပါလာခဲ့ပါတယ်ဒီလူနာကိုတွေ့ခဲ့တဲ့ရန်ကုန်ဆေးရုံကြီးကအရေးပေါ်ထုကူဌာနမှဒေါက်တာမမော်ဦးကိုမေးထားပါတယ်COVID-19 ရောဂါပိုးတွေ့ရှိမှုမနေ့ညစင်းအရာစံချိန်တင်လူပေါင်း30တွေ့ရှိခဲ့ရမှာဒီတောင်ကြီးလူနာကလွဲပြီးကျန်သူတွေအားလုံးကရခိုင်အထူးသဖြင့်စစ်တွေနဲ့ဆက်ဆက်မှုရှိတာဒါမှမဟုတ်ပိုးတွေ့လူနာနဲ့ဆက်ဆက်မှုရှိခဲ့တာတွေပါဒီကျန်းမာရေးဝန်ကြီးဌာနစီးရင်မှာဆို Star ကျဲပွင့်လေးတွေနဲ့ပြထားတာကစစ်တွေကိုခီးသွွားရာဇဝင်ရှိလို့အသွာအလာကန့်သတ်ခံရထားသူတွေပါဒါပေမဲ့အခုတောင်ကြီးမျိုးကအမျိုးသမီးလူနာအသက်45နှစ်အရွယ်လူနာနံပါတ်489ကတော့အခုလိုစစ်တွေကိုခီးသွွားရာဇဝင်မရှိတာအပြင်ဖြိပခီးသွွားရာဇဝင်လည်းမရှိကလူနာတွေနဲ့လည်းထိတွေ့မှုမရှိခဲ့ပါဘူးသူကိုအဓိကရန်ကုန်ပြည်သူဆေးရုံကြီးမှာ PUI လို့ခေါ်တဲ့စောင့်ကြည့်လူနာအဖြစ်နဲ့ထားရှိရကနေအခုလိုပို့တွေ့ခဲ့တာပါဒါကိုရန်ကုန်ဆေးရုံကြီးကရေးပေါ်ထုကူဌာနမှူးဒေါက်တာမမော်ဦးက
ကျွန်တော်ရန်ကုန်ဆေးရုံကြီးကလည်းတယောက်ထွက်သွားတယ် PUI နေရလူနာတွေကအဲ့ဒီလူနာခက်တာရခိုင်ကမဟုတ်ဘူးအဲ့ဒီလူနာတောင်ကြီးအဖြစ်နဲ့ဟိုပြဿနာသူကစစ်တရားလူနာနဲ့ဆက်ဆက်မှုမရှိဘူးအဲ့ဒီတော့ local transmission ရှိနေတယ်ဆိုတော့ကြား
ဒါအပြင်ဒေါက်တာမမော်ဦးကပဲငကူတဲကူကစစ်တွေကနေရန်ကုန်မှာလွှဲပြောင်းကူးတာနေရသူတွေအခုထပ်ပြရမယ့်ရချင်း follow up အတွက်လည်းပြန်ရောက်လာချိန်မှာဆေးရုံကိုကျိုးအကြောင်းကြားပြီးမှလုံလုံခြုံခြုံလာနိုင်အောင်စီစဉ်ပေးကျင်တယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲဒေါက်တာမမိုးကအခုအဖြစ်များနေတဲ့စစ်တွေမှာလည်းကိုဗစ်ကြောင့်အခြားပုံမဲ့လူနာတချို့ဆေးရုံပြဖို့ခက်ခဲရှိမှဆိုရင်လည်းဒီအတွက်အထူးအစီအမံတစ်ခုပြုလုပ်ပေးတင်တယ်လို့ဆိုပါတယ်ခင်ဗျာ။ကျွန်တော်ဝင်းမင်ပါ
ကျမကဆုမမရှင်ကိုဗစ် -19 ကပ်ရောဂါဒုက္ခသည်စခန်းတွေထဲမဖြစ်ပွားရအောင်ကြိုတင်ကာကွယ်ဆောင်ရွက်နေတဲ့အခြေအနေနဲ့ဒုက္ခသည်တွေထဲပိုးကူးဆက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတဲ့အကြောင်းစူးစီးတင်ပြပေးကြပါမယ်။ဒီအပိုင်းတွင်မှာပဲပြည်တွင်းကူးဆက်မှုတွေတကြောပြန်ဖြစ်လာတဲ့အချိန်မှာလူအများအပြားစုပြုံနေထိုင်ရာစစ်ပြေးစစ်ဆောင်စခန်းတွေ IDB စခန်းတွေနဲ့အရေးပေါ်ကယ်ဆယ်စခန်းတွေမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးစက်မှုဖြစ်လာမှာကိုဒုက္ခသည်တွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကစိုးရိမ်နေကြတာပါ။ယောဂဘိုးကူးဆက်ပြန်ပွားခြင်းမရှိအောင်ထိန်းချုပ်နေရတဲ့အရေးတကြီးအခြေအနေဖြစ်လာချိန်မှာတော့ကျန်းမာရေးဝန်ကြီးဌာနဘက်ကဒုက္ခသည်စခန်းတွေနဲ့လိုက်နာရဲလမ်းညွှန်ချက်တွေကိုဩဂုတ်လ24ရက်နေ့ကအရေးပေါ်ထုတ်ပြန်ထားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးဆက်ယောဂတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ
်ကျန်းမာရေးစခန်းတွေမှာဒီ COVID-19 ယောဂကူးဆက်ပြန်ပွားမှုရှိစေတဲ့အတွက်လိုက်နာမှုလမ်းညွှန်ချက်များဆိုပြီးထုတ်ထားပါတယ်ကျန်းမာရေးစခန်းမှာရှိတဲ့တော်ဝင်ရှိသူတွေဆောင်ရွက်ရန်ချက်ရယ်ကယ်ဆယ်စခန်းမှာ
နေထိုင်တဲ့သူတွေလိုက်နာရန်အချက်ရယ်ကျေးဇူးတစ်ခန်းမှာပြည်တွင်းပြည်ပါဖွဲ့စည်းရလို့လမ်းဆောင်ရွက်နေသူတွေလိုက်နိုင်ရအချက်ဆိုပြီးတော့အလို၃ပိုင်းခွဲပြီးတော့ထုတ်ထားပါတယ်။ဘာဖြစ်လို့အလိုထုတ်ရလဲဆိုလို့ရှိရင်လူဦးရေစိတ်သေးစာနေထိုင်တဲ့ကြက်ကနာရှိတဲ့အခါမှာ COVID-19 ရောဂါကာဝတ်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့သွားလို့ပိုးတဲ့လူနာတွေတွေ့မှသာကျွန်တော်ရောဂါကူးစက်မှုကိုထိန်းချုပ်နိုင်မှာဖြစ်တယ
်။ရတလုံးမှာတော့နှိရှေနေထိုင်နေကြရတဲ့ဒုက္ခသည်စခန်းတွေနဲ့အပြင်လူဝင်ခွင့်မပြုသလိုလူဝင်ထွက်ကိုလည်းစောင့်ကြည့်စည်းရင်းပြုစုပြီး COVID-19 မကူးစက်ရေးကျန်းမာရေးကာကွယ်ပေးနေပါတယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နယ်မြေကမိုင်းနာ IDP စခန်းကကချင်လူငယ်ပေါ်ထုလူထွေကပြောပြပါတယ်
ကျွန်တော်တို့ကမှကျတော့အခုကျတော့ဟိုလက်ရှိတဲ့ဟာမျိုးတွေဝင်ပေါက်မှာပေါ့နော်ဆေးရဒီစင်တွေလုပ်ပေးမှာရှင်ကလူတွေဝင်ခိုင်းမှုပေါ့အဲကမ်ကလူတွေပဲအမျိုးအသွားလာမှာရှင်အတော့မှာစင်းနေဒီစင်းပေးမှစင်းပေးသွားမှသွားပြီးမှပေါ့နော်အပြန်တော့ကျွန်တော်လက်စီမှစင်းပြန်ပေးပေါ့နော်အပြန်တော့ဒီစင်းနဲ့မတ်ဆက်ရမယ်ဆိုမှပေါ့နော်အမျိုးအချင်းတွေလုံးနေတယ
်ပြည်တွင်းကူးစက်မှုရေးပေါ်အခြေအနေဖြစ်လာလို့အိမ်ထဲမှာပဲနေဖို့အမိန့်ထုတ်ထားတဲ့ရခိုင်ပြည်နယ်ဘက်မှာတော့စီးရေးပြိပခါကအတော်လေးတင်းမာနေစေမှုနေအိမ်ကနေပြေးလာနေရတဲ့ဒုက္ခသည်တွေမှာစစ်ဘေးရောယောဂဘေးပါအကြောက်လန့်ဆိုးရိမ်နေကြတယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပြပါတယ
်ကျွန်တော်တို့ဖက်မှာကစိန်ခေါ်မုန်းတရားတိုက်ပွဲတွေလည်းဖြစ်နေတယ်ဒီ COVID-19 ရောဂါကိုလည်းရင်ဆိုင်ခံစားနေရတယ်အဲ့ဒါကြောင့်ဒီစစ်ဘေးခြောက်တွေကိုမခုဖို့ကတော့တော်တော်လေးအရေးကြီးပါတယ်သူတို့ဒီကာကွယ်မှုတွေကိုပေါ့အချက်လက်တွေကိုလုံးဝပြီးချိမှုမရှိတာတဲ့တော်တော်များပါတယ်ဆိုတော့ဒီလို COVID-19 ရောဂါဖြစ်နေတဲ့အချိန်မှာဒီဒေသခံပြည်သူတွေအတွက်ပါနောက်တိုက်ပွဲခြောက်ပြည်သူတွေအတွက်ပါဒီအချိန်အတော်တွင်းမှာတော့ဒီတိုက်ပွဲတွေရပ်ထားပြီးဖို့တော့လိုပါလိမ့်မယ်လို့ကျွန်မပြောချင်ပါတယ
်ဆေးပရိပခါတွေရှိနေစေရှမ်းပြည်ဘက်မှာတော့ယောဂါပိုးကူးစက်မပြန့်ပွားရအောင်ကာကွယ်ရေးလမ်းညွှန်ချက်တွေကိုရှမ်းပြည်သူတွေအထူးသတိထားလိုက်နာပေးကြဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဦးဆိုင်ညွန့်လွင်ကတိုက်တွန်းပါတယ
်ကျွန်တော်တို့တရားလွတ်တော်ကိုယ်စားလှယ်တရားတော်ဒီ IDP စခန်းတွေကိုသူလိုက်စရင်ကောက်နေတာရှိတယ်ဒီဝေးနေဝေးတော့လည်းတော်လို့နေအောင်တော့မမြင်အောင်လေးနော်အခုဖြစ်နေတာကဒီဒုတိယလိုင်းပုံစံကတော့ရခိုင်ဘက်နဲ့ရန်ကုန်ဘက်ဖြစ်နေတာဟုတ်နော်အတိကတော့ကျမရဲ့ဝန်ကြီးဌာနကညွှန်ကြားထားတဲ့ညွှန်ကြားချက်အတိုင်းတော့လိုက်နာဖို့လိုတယ်လို့ထင်ပါတယ်
ဒုက္ခသည်စခန်းတွေထဲမှာကျန်းမာရေးလမ်းညွှန်ချက်တွေကိုတိုင်းရင်းသားဘာသာတွေနဲ့ထုတ်ပြန်နိုင်မှုအစီအမံတွေဆောင်ရွက်ထားပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပြပါတယ
်ကျန်းမာရေးပညာပေးအစီအပေးနှိုးဆော်ချက်တွေကိုမြန်မာဘာသာရဲ့သက်ဆိုင်ရာဘာသာတွေနဲ့လက်ကင်တန်ချက်ဆက်တွေနဲ့ဒီနေ့ကို၅ချိန်ပြောပြရမယ်အဲ့လိုများများပြောမှသူတို့နားလဲဝင်မယ်နောက်ရိတ်ခတ်ဝေးတာတို့ပစ္စည်းတွေဝေးတာတဲ့အခါမှာဆိုလို့ရှိရင်လူအုပ်စုတွေမဖြစ်စေဖို့အတွက်ဒါလည်းစနစ်တကျစီစဉ်ဆောင်ရွက်ဖို့အရေးကြီးဆုံးချက်ကတော့ကယ်ဆယ်စခန်းမှာနေထိုင်သူတွေအနေနဲ့ခွင့်ပြုချက်မရဘဲနဲ့မိမိသဘောနဲ့မိမိကယ်ဆယ်စခန်းပြင်ပါလို့ဖက်ခွာခြင်းတွားရောက်ခြင်းမျိုးလုံးဝမပြုလုပ်ဖို့လိုပါတယ
်ကယ်ဆယ်စခန်းတွေကိုဝင်ထွက်နေတဲ့သူတွေဆောက်ရရှောက်ရအချက်တွေကိုလည်းထုတ်ပြန်ထားတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်လက်ရှိမှာလည်းသူတို့တွေမှာယောဂကုသက်ဆားသူတွေ့ရှိနေတာဖြစ်တယ်သူကယောဂဖို့ရှိမရှိစစ်ဆေးပြီးတော့ negative ဖြစ်မှသာဒေါက်တာဆောင်ဝင်ရှိမယ်တကယ်လို့သူမီးမကောင်းဖြစ်ရင်လုံးဝကန့်မီသွားလို့မရပါဘူးဒီအချက်တွေအရဆိုလို့ရှိရင်တော့ဒီကယ်ဆယ်စခန်းတွေမှာ COVID-19 ယောဂဖြစ်ပွားကုသက်မှုမရှိစေဖို့အတွက်လိုင်းနာမဲ့လမ်းညွှန်ချက်များဖြစ်ထုတ်ပြန်လာတာဖြစ်ပါတယ
်မြန်မာနိုင်ငံတဝန်းလုံးအတိုင်းအတာနဲ့ COVID-19 ယောဂကိုရိုနာဗိုင်းရပ်စ်ကူးစက်သူကဩဂုတ်လ25ရက်နေ့ည8နာရီခွဲအချိန်ပထမကြိမ်ထုတ်ပြန်ချက်အရလူနာသစ်30ဦးထပ်မံတွေ့ရှိတာကြောင့်အခုဆိုရင်တော့904ဦးထိရှိသွားပြီဖြစ်ပြီးသေဆုံးသူကတော့6ဦးထိရှိသွားပြီဖြစ်ပါတယ်ရှင်ကျွန်မစုမမအ
င်ဂျီယာနိုင်ငံကိုတင်ပို့မဲ့မပဲတွေတတ်မှတ်ထားရဲ့ရက်မှာအပြည့်အဝမပို့နိုင်ပဲဖြစ်နေရကြောင်းအချိန်တိုးပေးဖို့မြန်မာနိုင်ငံကတောင်းဆိုထားရဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထက်ပါ2020-2021 ဘဏ္ဍာနှစ်အတွက်အိန္ဒိယအစိုးရကဝယ်ယူပို့သတ်မှတ်ထားတဲ့မပဲတန်ချိန်၄သိန်းကိုဒီလကုန်နောက်ဆုံးထားပြီးတင်ပို့ရမှာဖြစ်ပေမဲ့အပြည့်အဝမပို့နိုင်တာကြောင့်တက်တန်းတိုးပေးဖို့မြန်မာတောင်ရှိသူတွေအိန္ဒိယအနာပိုင်းတွေကိုပြောဆိုထားတာပါနောက်ဆုံးတင်ပို့မဲ့ရက်ကိုအစပိုင်းက2021မတ်လလို့အိန္ဒိယဘက်ကသဘောတူထားတာဖြစ်ပေမဲ့ကမ္ဘာတဝန်းကပ်ရောဂါစတင်ကူးစက်လာလေရာကမေလ22ရက်မှာပဲ၃လအတွင်းအပြီးတင်ပို့ဖို့အိန္ဒိယနိုင်ငံဘက်ကပြောင်းလဲသတ်မှတ်ခဲ့ရာဖြစ်ပါတယ်အသစ်ပြောင်းလဲသတ်မှတ်လိုက်တဲ့ရက်အတိုင်းမြန်မာနိုင်ငံကအချိန်မီတင်ပို့နိုင်မှာမဟုတ်တာကြောင့်အိန္ဒိယတောင်ရှိသူတွေကိုဆက်သွယ်ပြီးအချိန်တိုးပေးဖို့တောင်းဆိုထားကြောင်းနယူးဒေလီမြန်မာတန်ရုံးကစီးပွားရေးတာမှုဦးနေအေးလွင်က VOA ကိုပြောပါတယ်
မပေးတောင်းတဲ့လေးကိုဟာအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဘက်ကတော့ဟိုပါတော့စီးပွားဥပဒေဝင်ဌာနကနေကျွန်တော်တို့ဒီအိန္ဒိယကနာကောမတ်စ်အင်ဒပ်စီကိုဟိုပါတော့ဆက်ဆက်ကြတာပြနေတယ်အခုချိန်ကြီးကတော့ဟိုပါတော့အိန္ဒိယအစိုးရဘက်ကတော့ဟိုပါတော့ပြည်ထောင်စုလုပ်ရတော့မကြဘူးဒီလေအဲ့တော့တောင်းတိုင်းကလည်းအ လို့တော့ကျွန်တော်ဒီဘက်ကဟိုပေါ့ကျွန်တော်ဒီအိန္ဒိယကောမဆန်နေနေစီကဒီအာရှတမိုင်းဝန်ကြီးတွေနဲ့ဆက်ဆက်ကြည့်တဲ့အချိန်ပါမှာတော့သူကဒီကိစ္စကတော့ဘောင်းသူအဆင်ပြေပြီးမှအဆင်ပြေရတာဖြစ်တယ်ပြောလို့ရတယ်အဆင်ပြေတယ်ပေါ့နော်အဲ့လိုကြည့်ရတယ်
မြန်မာနိုင်ငံမှာလက်တလောမပဲလက်ကြံပမာဏကလည်းတန်ချိန်2-3ကျော်လောက်ပဲရှိမယ်လို့ခန့်မှန်းထားပါတယ်။ဒီအတွက်လည်းတမတ်ရက်အသေးအတိုင်းအပြည့်အဝတင်ပို့နိုင်မှာမဟုတ်တာကြောင့်မူလတမတ်ရက်အတိုင်းရှင်းနှစ်သေးအထိဆောင်းလိုက်ပေးဖို့ဒါမှမဟုတ်ရင်လည်းလုံလောက်တဲ့သက်တမ်းအထိတိုးပေးဖို့မြန်မာနိုင်ငံပေးနှံကုန်တယ်များအသင်းကလည်းမြန်မာနိုင်ငံအခြေစိုက်အိန္ဒိယတန်ယုံကတဆင့်တောင်းဆိုထားကြောင်းအသင်းရဲ့အတွင်ရမှုဦးမင်းကိုဦးကပြောပါတယ်
။ဘုလက်ရှိတန်ချိန်4-5ကျော်လောက်ဆိုတာဒီဘတ်ဂျက်နဲ့အနေနဲ့သူတောင်းထားတာပရမတ်ဒီ2023မလာကုန်ပြီလို့သူတောင်းလာတာပြီးပါမှအခုဇွန်လဩဂတ်3လတည်းပဲသူကဒီကနေ့၄ရက်ကိုပို့ရမယ်ဆိုပြီးတော့2023ဘာလနေ့လို့သူတောင်းလာပေါ့ကျောင်းတော့အိန္ဒိယအစိုးရကဘယ်လိုပုံမတည့်တိုင်းလွယ်ပြီးတော့ကွန်ထရိုးလုပ်လို့ပြနေတာပေါ့ဒီနေ့သူအိန္ဒိယဘက်မှလည်းအဲ့ဒါနဲ့ပတ်သက်လို့ပြည်လုံးနေတယ်လို့ပဲသူတို့ကြားပါလို့ပေါ့
မြန်မာပဲမျိုးစုံကိုနိုင်ငံပေါင်းအများအပြားကိုတင်ပို့ပေးမယ်မပဲကတော့အိန္ဒိယကအများဆုံးဝယ်ယူနေတာဖြစ်ပါတယ်ဩဂုတ်လ31ရက်အပြီးပေးသွင်းရမယ်ဆိုတဲ့ကိစ္စဟာလက်တလောကိုဗစ်ရောဂါအခြေအနေနဲ့အိန္ဒိယအစိုးရရဲ့စီးပွားရေးမူဝါဒအပြောင်းအလဲတချို့ကြောင့်ဖြစ်ရတာပါ။အိန္ဒိယနိုင်ငံကမပဲဆိုင်ရာဟက်တာ 26,000 ကျော်ပဲဒီဇင်ကိုလည်းဟက်တာ 4,000 အထိတိုးဆိုင်ထားပြီးအထွက်ကောင်းမယ်လို့မျှော်လင့်ရလို့ဒါကိုချိန်ဆပြီးမပဲဝယ်ယူရတဲ့အချိန်ကိုအပြောင်းအရွှေ့လုပ်တာဖြစ်နိုင်ကြောင်းသုံးသပ်နေရလဲရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပေးပို့ထားတာပါ။
ကနေမှာနေတဲ့ဆန္ဒဗိုလ်ကြီးခိုင်ထောင်ဖားပွန်ဒေတာမှာရွှေတိကံကနေလာတဲ့မြေစည်းဝါအမြောက်များဖမ်းမိတဲ့တရင်ကိုတင်ပြပါမယ်။ဒီမှာအေးမှာပါ။ခနေမှာနေတဲ့မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းတိစက်နေတဲ့ထောင်ဖားပွန်ဒေတာမှာမြေစည်းဝါမျိုးစုံဖမ်းဆီးနိုင်တဲ့ကြောင်းဩဂုတ်လ25ရက်နေ့ကကန္တနာဗိုလ်ကြီးခိုင်ထောင်ဖားပွန်မြို့နယ်ရဲခဏမှာထိုင်းရဲကျုပ်ကျက်ထက်ချန်ကျင်တာကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်
။ဘုရားဘောင်းလို့ဆောင်တာဘောင်းခံยาเสพติดมีสารเคมีเฮโรอีนเสพติดกิโลขับย้าย1385กิโล
กาลาแกมูบ้าอีตั้มม้องตะทองจะแกมูชื่อไอ้ไอซ์ลูลูติงาเนี่ยมุยเซวา1375กิโลเดนอยู่88กิโลကျက်ကျက်မကျက်ဆက်ကမင်းစီလို900ဆတဲ့မြစ်သေးဝမျိုးစုံကိုတင်ဆောင်လာတဲ့ကုန်ကြေးပါကိုထောက်ဖပွန်ရဲတပ်ဖွဲ့ရဲတပ်ဖွဲ့ဝင်တွေကဖမ်းပြီးနိုင်ခဲ့ပြီးအဓိကတည်ရခံကိုဆက်လက်ဖော်ထုတ်ရေးယူသွားမယ်အကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါဒီကုန်ကြေးကားကြီးရဲ့အောက်မှာမြစ်သေးဝမျိုးစုံကိုအံဝက်တွေနဲ့ဖွက်ပြီးတင်ဆောင်မောင်းတင်လာသူအသက်59နှစ်အရွယ်ထိုင်းနိုင်ငံသားဟာထောက်ဖပွန်ရဲတပ်ဖွဲ့တိုင်ရဲ့13ရဲခိတ်ကိုကုန်နေမပါပဲဖျက်မောင်းသွားခဲ့ပါတယ်ဒီတော့မှာတော့နေသားကောင်ရဲတပ်ဖွဲ့ကနောက်ကလိုက်ပြီးအသေးစိတ်ပြန်စစ်ဆေးရတာကနေဖက်ပြီးတယ်ဆောင်လာတဲ့မြူရဲသေးွားတွေကိုတွေ့ရှိသွားခဲ့တာဖြစ်ပါတယ်။အခုလိုမျိုးမြူရဲသေးွားတွေတယ်ဆောင်မလာခင်တန်မြတ်ရှိသူထိုင်းနိုင်ငံသားဟာတိုယိုတာကားနဲ့တည်းနဲ့အခြေအနေကိုကြည့်ပြီးဖြတ်မောင်းပြီးမှရဲတပ်ဖွဲ့ကပုံမှန်စစ်ဆေးမှုလုပ်တာရှိရလို့ယူဆပြီးကုန်ကျစ်ကားနဲ့ရဲကိတ်ကိုဖြတ်ပြီးမြူရဲသေးွားတွေကိုတယ်ဆောင်လာခဲ့တာလို့လည်းရဲချုပ်ကလည်းဟာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်။ထပ်ပါကုန်ဒေတာကနေကစားဗူရီခရိုင်တိရအောင်မောင်းနေဖို့ဆောင်ကဖြစ်ထိုင်းဘက်ဝင်သတိလဲကိုမူရီကုံတယ်ရီကတဲဆောင်ကဖြစ်ပြီးခဲ့တယ်လို့လည်းကားမောင်းသူကဝန်ခံထွက်ဆိုခဲ့ပါတယ်မြန်မာနိုင်ငံအပါဝင်ရွှေတိကံဒေတာနိုင်ငံတွေမှာမကြသိခင်ကစိတ်ကြွတေးကြရဲအများအပြားဖမ်းဆီးပြီးနေတာကိုကြည့်ရင်ကဘာတဝါလုံးမှာကက်ရောဟာချင်းချုပ်ပြီးအာယုံဆိုင်နေတဲ့မူရီစီဝါဟောင်းကိုပိုင်းတွေကအခွင့်အောင်းယူနေတဲ့လက္ခဏာအရာဖြစ်ကြောင်းကိုလည်းကုလသမဂ္ဂမြေစည်းဝါနဲ့ရာသွေးမှုဆိုင်ရာယုံ UNODC ကမကြသေးခင်တုန်းကသတိပေးထားပါတယ်ရှင်။ဒီမှာမအေးမှာဆိုင်းရမနဲ့တက်ကနေသတင်းပြပို့နေတာပါ။
ဟုတ်တယ်ဗုဒ္ဓနဲ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ COVID-19 ကပ်ရောဂါဟာအိန္ဒိယနိုင်ငံမှာရှိနေတဲ့ဒုက္ခသည်တွေကိုကြောက်ကဘာတဲ့တွန်းပို့နေတယ်ဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယအခြေစိုက် online သတင်းစာ Live Mint မှာပူဂျောစင်းရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါ။နိုင်ငံမှာအကာအကွယ်မဲ့နေသူတွေအတွက်အိမ်ငှားရမ်းကမြင့်တက်မှုစုဆောင်ငွေနဲ့အလုတ်ကင်ခွင့်လန်းမရှိတာ၊ကျန်းမာရေးဆောင်ရှားမှုဝန်ဆောင်မှုမရှိတာ၊လူမျိုးရေးခွဲခြားမှုတိုးလာတာအပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်တိုးလာနေတာစတဲ့အခြေအနေတွေကိုရင်ဆိုင်နေရကြောင်းအစချီရေးထားပါတယ်။မြန်မာနိုင်ငံမှာနှိမ့်ပန်းဖိနှိပ်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးလာကြတဲ့ New Delhi မြို့တော်မှာရှိနေတဲ့ချင်းဒုက္ခသည်၄000ကျော်ဟာ လက်ရှိအိန္ဒိယမှာကူးစက်မှုနှုံမြန်နေတဲ့ကိုဗစ်ကရောဂါအခြေအနေကြောင့်အလုပ်ကိုင်ရှားပါနေပြီးဝင်ငွေမရှိတဲ့အပြင်အိမ်ငှားကတွေမပေးနိုင်တာကြောင့်အိမ်ရှင်တွေရဲ့နှင်ချခံရမယ့်အခြေအနေရင်ဆိုင်နေရတယ်လို့ဆိုပါရယ်။ဒါ့အပြင်တာပေါ်လင်အမိုးအကာတွေနဲ့ပဲနေကြရတဲ့အိန္ဒိယမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည် 18,000 လောက်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ခွဲခြားဆက်ဆံခံရမှုအခြေအနေပိုဆိုးနေတယ်လို့ဆိုပါရယ်။ကယောဂအခြေအနေနဲ့ပတ်သက်လို့ဂျွန်လာကပြုလုပ်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရက်စ်ရဲ့မူဝါဒဆိုင်ရာရှင်းလင်းပွဲမှာဒုက္ခအကျက်ဒဲ၃မျိုးကိုရင်ဆိုင်နေရတဲ့လူပေါင်းတန်း80ကျော်ဟာအခုဆိုရင်တစ်ခုတည်းကိုပဲပူးပေါင်းရင်ဆိုင်နေရတယ်လို့ဆိုပါရယ်။အဲ့ဒါကတော့ကျန်းမာရေးဆိုင်ရာပြဿနာဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်သူတို့နေထိုင်နေရတဲ့ဒုက္ခသည်စခန်းနေရာအကျယ်အဝန်းမှာလူဦးရေအလွန်ထူထပ်များပြားနေတယ်လို့ကျန်းမာရေးနဲ့မညီညွတ်တဲ့အပြင်လူမှုစီးပွားအကျက်အတန်းနဲ့ကာကွယ်စောင့်ရှောက်မှုလည်းမရှိတာကြောင့်ဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်နိုင်ငံသားတွေကိုမလို့မုံထားမှုလူမျိုးရေးခွဲခြားမှုနဲ့ဖယ်ကျင်မှုစတာတွေကိုအရှိန်အဟုန်မြင့်မားလာစေတယ်လို့ကုလအတွင်းမှုချုပ်ကတတိပေးပြောဆိုခဲ့ကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ခုဆက်ပြီးဆွေးနွေးခန်းကိုနားဆင်ရပါမယ်။COVID-19 ရောဂါကူးစက်မှုမြင့်တက်နေတဲ့ရခိုင်ပြည်နယ်တွင်အထူးသဖြင့်စစ်တွေမြို့မှာမျိုးကန်လူလူအကြားဒီရောဂါနဲ့ပတ်သက်လို့စိုးရိမ်မှုသတိပြုလိုက်နာလှုံ့ဆော်မှုတာဝန်ရှိသူတွေဘက်ကအရေးယူလှုံ့ဆော်မှုဒုက္ခတွေရဲ့အခြေအနေအင်တာနက်ဖြတ်တောက်ထားတာရဲ့စူးကျူးစတာတွေနဲ့ပတ်သက်ပြီးအခုဆွေးနွေးကမ်းမှာနားဆင်ရပါမယ်။စစ်တွေမြို့အခြေဆိုင်အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထီးဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာခိုင်ကောင်းစံတို့ပါဝင်ဆွေးနွေးထားပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။အောင်ထင်းတဲ့ကိုခိုင်ကောင်းဆန်း VOE အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟု
တ်ပါမင်္ဂလာပ
ါဆိုတော့ကျွန်တော်တို့အခုတနင်္လာညအထိကတော့ရခိုင်ပြည်ဘက်မှာအထူးသဖြင့်အခုဦးအောင်ထင်းတဲ့ကိုခိုင်ကောင်းဆန်းတို့ရှိနေတဲ့စစ်တွေမှာဆိုရင်ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့လူကနေစဉ်နဲ့အမျှပဲတိုးနေတယ်ပြီးတဲ့အခါကျတော့အဲ့ဒီအထဲမှာကမဟလာယောဂပိုးရှိတဲ့လူတွေထဲမှာဘာမှအဆက်အဆက်မရှိတဲ့လူတွေကူးတာလဲပဲကျွန်တော်တို့နေစဉ်လူမျိုးတွေ့နေရတယ်ဆိုတော့ဥအောင်ထေးရေဥအောင်ထေးတို့ကဟလာစစ်တွေမှာရှိနေတယ်လူလူကြားမှာရှိနေတယ်ဆိုတဲ့အခါကျတော့စစ်တွေမျိုးလူလူရဲ့ခံစားချက်စစ်တွေမျိုးလူလူရဲ့အတွေ့စစ်တွေမျိုးလူလူရဲ့အခြေအနေဘယ်လိုများရှိနေပါလဲဥအောင်ထေးအရင်ရှင်းပြပါခင်ဗျာ
အာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာတော့ကျွန်တော်တို့ဒီစစ်တွေမျိုးအဓိကကတော့ဒီပိုးတွေ့တဲ့လူနာတွေရဲ့မိသားစုပတ်ဝန်းကျင်လို့ပေါ့နော်သူတို့တကတော့တော်တော်ကိုဒီစိတ်တော့ကတော့အများကြီးဖြစ်နေရတာပေါ့ဗျာအဲ့တော့တို့ပတ်ဝန်းကျင်မှာပဲဟိုပိုးကဘသူစီမှာရှိနေမှမသိဘူးဆိုတတိတ်နဲ့ကိုပတ်ဝန်းကျင်ကိုမိသားစုတွေစီပဲကူးနေပြီလားအဲ့လိုမျိုးခံစားချက်တွေကိုတွေ့နေရတယ်။ငါပြောလို့လဲဆိုတော့ကိုကျွန်တော်တို့ကျန်းမာရေးဝန်ကြီးကလည်းပြောတဲ့အထက်မှာဒီမမြင်ရဘဲနဲ့ပိုးလက္ခဏာဘာမှမပြဘဲနဲ့ယောဂလက္ခဏာတခုမှမပြဘဲနဲ့ပိုးတွေ့နိုင်တဲ့လူတွေလည်းရှိနေတယ်။ကျွန်တော်ကျန်းမာရေးဒီဌာနကဒီဒေါက်တာတော်ခင်ကြီးပြောတဲ့အထက်မှာလည်းရှောက်စင်နဲ့400ခန့်လုံးကဒီကိုစက်မှုတွေကိုတွေ့နေရတယ်ရခိုင်မှာဆိုရင်ခနဲ့စနဲ့400ခိုင်နှုန်းတော့ရှိတယ်ဆိုတော့တင်းတွေလည်းကြားနေရတော့ကျွန်တော်တို့ဒီခိုင်သူခိုင်သားတွေဒီပတ်ဝန်းကျင်အထူးသဖြင့်ဒီဘောတောင်းချတာတဲ့ပိုးတွေ့တဲ့လူနာတွေနဲ့နေဆဲပတ်ဝန်းကျင်အဲ့ဒီကမှတဆင်းဝါဆွေမျိုးမိတ်ဆွေကအကုန်လုံးတွေကတော့စိုးရင်တော့ကတော့အများကြီးနဲ့ရင်ဆိုင်နေကြရပါတယ
်ဟုတ်ကဲ့ကိုခိုင်ကောင်းဆန်ရောကိုခိုင်ကောင်းဆန်တော့လာထိဆက်နေတဲ့ပတ်ဝန်းကျင်ကလူတွေရဲ့အနေအထားပဲလို့ရှိပါလေ
အဒီကတော့ဒီဖြစ်စဉ်ကပေါ့လေကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုရင်တော့ဒီကိုဗစ်ကဒုတိယလိုက်ကရခိုင်ပြည်နယ်စစ်တွေကစတယ်လို့ပြောသလိုဖြစ်နေကြတာပေါ့အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပါရေရှင်ကလည်းတက်နေတယ်အဲ့ဒီမှာလူထုတွေရဲ့စိုးရိမ်ပုံကတော့ဒီကျွန်တော်တို့ပထမ ီမမှာဖြစ်ဖြစ်တုန်းကနဲ့ဆိုရင်နိုင်ချင်မယ်ဆိုရင်တော့အများကြီးဟိုစိုးရိမ်ကြတာတို့တွေ့ရတယ်။ဥပမာဒီနေ့ဆိုရင်စစ်တွေမြို့မှာဈေးဆိုင်တော်တော်များများပိတ်ထားတာတွေရှိတယ်။နောက်ပြီးတော့မှတချို့ဟိုမဖြစ်မနေရောက်ရမယ့်ဆိုင်တွေဆိုရင်လည်းသူတို့ဒီဆိုင်ရဲ့ဟိုတွေကိုပိတ်ပြီးတော့မှပေါ့နော်။အထက်ကဝင်ခွင့်မရှိဘူးစနစ်တကျပေါ့။ကျမရင်းနဲ့လျော်ညင်စွာရောင်းနေတာတွေတွေ့တယ်။လက်ပေါ်မှာသောနေတဲ့လူတော်တော်များများကလည်းလူတော်တော်ကိုနေတော့တာကိုတွေ့ရတယ်တကယ်ဆိုရင်တော့အဲ့တော့အဲ့ဒီမှာမှတွေ့တဲ့လူတွေထဲမှာလည်းအကုန်လုံးလိုလိုဒီ mask တက်ပြီးတော့မှပဲဟိုတော်လာနေတဲ့ဟာကိုတွေ့ရတယ်။နောက်စိုးရိမ်မှုကိုပြောရင်တော့အဓိကတော့ဒီ Simin Lockdown Area မှာရှိနေတဲ့လူတွေပေါ့နော်ဟိုဗေမိသားစုမှာဖြစ်မှလည်းဗေမိသားစုကနေစဟိုဟာဘယ်နေရာဦးဖြစ်လာမလဲဆိုတော့စိုးရိမ်မှုတွေကတော့လက်ရှိဒီခံစားနေရတဲ့ဒီစီမင်းလော့တောက်ပိတ်စိုးရိမ်ခံစားရတဲ့လမ်းတွေပေါ့လေအဲ့ဒီကလူတွေကပို့ပြီးတော့စိုးရိမ်မှုတွေရှိနေတာတွေ့ရပါတယ်ခဏ
ဟုတ်ကဲ့ဆိုတော့ဦးအောင်ဒီကိုခိုင်ကောင်းဆောင်ပြောတဲ့ထက်မှလည်းပါတယ်လူတွေကဟလာနှာခေါင်းစည်းမျက်နှာပုံးတက်ပြီးတော့သွားကြလာကြတယ်ဆိုတော့လူလူကြားမှာတော့ဟလာစစ်တွေလူလူကြားမှာတော့ယောဂပိုးနဲ့ပတ်သက်ပြီးတော့ဂယူးဆိုင်ပြီးတော့ကာကွယ်ရမယ်ဆိုတော့အတိတော့ရှိနေပြီအဲ့ဒီအတိုင်းတော့လိုက်လုံနေကြတဲ့သဘောရှိတာပေါ့
ဟုတ်ကဲ့အဲ့လိုယူဆလို့လည်းရပါတယ်တချို့ကတော့ပြောရမယ်ဆိုရင်ဒီနှာခေါင်းစည်းမတက်ရင်အဖက်ခံရမှာကိုကြောက်ပြီးတော့တက်တဲ့လူတွေရှိတယ်ဒီအထူးသဖြင့်တော့ကျွန်တော်တို့ဒီဟိုဒီလက်လုံးလက်စားဒီကြားထဲမှာပေါ့နော်ဒီသူတို့ကဒီအလဲအကျဉ်းလည်းမရှိတော့ဒီနှာခေါင်းစည်းတက်ရတာကိုနည်းနည်းသူတို့စီမှာအခက်အခဲတွေရှိတာတော့ကျွန်တော်တို့တွေးရတယ်ခင်ဗျအခုတပြင်းကျွန်တော်ဒီချွေပြောင်းလို့သားတွေနေထိုင်တဲ့ဒီနာစီရက်ွက်ခေါ်တဲ့နေရာတွေဖက်မှာဆိုရင်များသောအပြင်ကမတက်တဲ့သူတွေများတယ်များသောအပြင်ဒီမေးစေးမှာချိန်တာတာမျိုးဒီဟိုပါတော့ပါတယ်နှာခေါင်းကမျက်နှာစေးတာမျိုးဒီနှာခေါင်းစေးတာမျိုးမဟုတ်ပဲဒါပေမဲ့သူတို့လည်းကျွန်တော်တို့ကအမှန်တကယ်ဆိုရင်ကျွန်တော်တို့တတိယရောဖြစ်အောင်ပညာပေးကျွန်တော်တို့ဒီအဖွဲစည်းတွေနဲ့လိုက်လည်ပြီးတော့ပြောရမှာပေါ့နော်ကျွန်တော်တို့ကတွေးလို့ဒါဆိုတော့နှာခေါင်းစေးတော့စေးပါအညာအသိပညာပေးပြီးတော့လှုပ်ရှားဆောင်ရွက်မှုလေးတွေတော့လုပ်ပေးရမှာပါပြီးတော့ဒီကျွန်တော်တို့ဒီအစိုးရဘက်အပါအဝင်ကျွန်တော်တို့လူမျိုးဖွဲ့စည်းတွေကလည်းအဲ့ဒါတွေတော့နည်းနည်းကျကျမဲ့မဲ့လုပ်ပေးမှာဆိုရင်တတိယတွေလေးပို့ပြီးတော့ကိုယ်တတိယနဲ့ကိုဆောင်ရွက်လာနိုင်မယ့်အခြေအနေမျိုးတော့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ကိုယ်ကန်ကောင်းဆိုင်တာဝန်ရှိသူတွေဘက်ကဟလာဒေတာကန်လူလူဒီယောဂဘုန်းနဲ့ပတ်သက်ပြီးတော့အသိရှိလာအောင်ပို့ပြီးတော့နားလည်လာအောင်ကိုကိုတိုင်ကယောဂပိုးကိုကူးဆက်ခံရရင်ကိုတယောက်แท้တယ်မဟုတ်ဘဲနဲ့ကိုဒီဒီယောဂပိုးကိုတဲဆောင်သူဖြစ်လိမ့်မယ်သူများတွေကိုပါကိုကဒီယောဂပိုးကိုဖြန့်တဲ့လူဖြစ်စေနိုင်တယ်စသည်အားဖြင့်တကယ်ကိုလေးနဲ့တဲ့အသိရှိဖို့တာဝန်ရှိတဲ့လူတွေအပိုင်းကလှုပ်ဆောင်နေကြရကြရောထိထိရောက်ရောက်ရှိနေပါရဲ့လားကိုခိုင်ကောင်းစံ
အဲတာဝန်ရှိတဲ့လူတွေကလှုပ်ဆောင်တဲ့အပိုင်းမှာတော့ကျွန်တော်တွေ့တာတော့အားနေတာကိုတွေ့ပါတယ်။ဘာကြောင့်လဲဆိုတော့မြို့ပတ်ပြီးတော့ကျင်ညာတဲ့ဟာမှာကိုနိုင်ကရက်ပြီးတော့ဟိုလမ်းမကြီးပေါ်မှာဆိုတာထက်ကျွန်တော်တို့ကဒီလူနေတဲ့လမ်းကျိုလမ်းကြားကအစပေါ့နော်။ဂျာဖြက်လမ်းတွေကအစဟိုအတန်ရှင်းဆက်ကဟိုဟာပေါ့ရက်ဆိုင်ပြီးတော့ကျင်ညာဖို့လိုတယ်။ကိုပေးရှင်တဲ့ message ကလူထုစီကိုပြီးဆုံးအောင်ရောက်ရမှာပေါ့နော်ဟိုကားပဲပြီးတော့ကျင်ညာတော့လို့ရှိရင်တော့ဒီပြတ်တော့ပြတ်တော့နဲ့ပဲလူထုကရတယ်နောက်တစ်ခုကတော့ဒီဟိုသတင်းရှက်လက်ပေးတဲ့အချိန်မှာလူထုစီကိုရောက်ပေးတာအားနည်းနေတာရှိတယ်နောက်တစ်ခါကျွန်တော်တို့ဒီမနေ့ကတော့ဒီရေးလုံချုံရက်တွေပတ်ပြီးတော့မှဒီ mass murder တဲ့လူတွေကိုဖမ်းနေပါတယ်ဆိုတဲ့ဟာဒါမျိုးဆိုရင်လည်းတကယ်ဖမ်းပြဆိုတဲ့ဟာကိုကျွန်တော်တို့ဒီonline ပေါ်မှာစာထုတ်ပြန်တာတကယ်မျိုးပေါ်မှာကျွန်တော်တို့ဒီဒီအရေးပေါ်တုံ့ပြန်မှုဆိုင်ရာနဲ့ကြီးညာမှုကဒီထက်ပေါ့အချိန်မြင့်ဖို့လိုတယ်ဥမာဟိုကျွန်တော်ပြောချင်တာကတော့ညနေတစ်ချိန်လောက်မဟုတ်ဘူးတနေ့မှဟို၄-၅ချိန်လောက်ပေါ့လေမနေ့နေ့လေညနေညမိုးရှုပ်တဲ့အချိန်ပေါ့အဲ့လိုမျိုးလုံးနေရမယ့်အခါမျိုးဟိုဖြစ်လို့ဖို့လိုအပ်တယ်လို့မြင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ခင်ဗျာဆိုတော့ဥတော်ဒီဟိုmask ပတ်တဲ့လူတွေကဟာကြောက်လို့ပေါ့နော်အဖမ်းခံရမှကြောက်လို့ဒဏ်ခံရမှကြောက်လို့ mask ကိုတတ်ကြတယ်လင့်လစ်တယ်လို့ဟာဖြုတ်ထားတယ်ဒီရာကလည်းပဲအနေခက်တာတော့မှန်ပါတယ်သို့တော့ဒါကလွဲပြီးတော့တခြားကောက်ွယ်တဲ့နီလန်လည်းမရှိဘူးလေဆိုတော့တောင်ဝင်ရှိတဲ့လူတွေအနေနဲ့ကဟာလူတွေကိုကြောက်အောင်လုပ်ပြီးတော့ဟာ mask မတတ်ရင်ဒဏ်ရိုက်မယ်ဆိုတော့ကရောတကယ်ကောအဲ့နီလန်ကအလုတ်ဖြစ်မယ်လို့ဥကောင်ထေကိုတိုင်ရောယူဆသလား
ကျွန်တော်တို့ကတော့အဲ့ဒါကိုလုံးဆောင်နိုင်မဖြစ်နိုင်ဘူးလို့တော့ထင်တယ်။ဘာလို့ဆိုတော့ကျွန်တော်တို့ကဒီပညာပေးလုပ်ငန်းလုပ်တယ်ဆိုတာဒီအသိပညာကိုကျွန်တော်တို့ကတကယ်ကိုရင်ထဲကနားလေလက်ခံအောင်လိုအပ်မိအရမ်းမျိုးတွေကျွန်တော်အကြောက်တရားနဲ့လုံးလို့မရဘူး။ဒီခုခေတ်ကာလကဒီကျွန်တော်တို့သဘောမှဒီဥစ္စာကိုမိမတဲ့ရင်ဘာဖြစ်သွားနိုင်တယ်ဒီပညာပေးအစီအစဉ်လေးတွေကိုကျွန်တော်တို့ပြမယ်။သဘောတချို့ကအဲ့ခုနကျွန်တော်တို့ပြောတဲ့နေရာတွေဆိုရင်ဒီ အတွေ့အခေါ်ပိုင်းကအစနည်းနည်းပါဆိုတော့နည်းနည်းစင်းရည်တွေလို့ပြောရမှာပေါ့အတွေ့အခေါ်အဲ့တော့သူတို့ကိုကျွန်တော်တို့ကမြင့်တင်ပြီးတော့တည်တည်ချာချာကိုပြောရမယ်ဒီနေရာမှာဒီလိုမဖြေခဲ့ဘူးဆိုရင်ခမည်းတော်တာဖြစ်တာမဟုတ်ဘူးခမည်းရဲ့မိသားစုတွေကပူးစဲနိုင်တဲ့ရှင်နေတဲ့ရှိတယ်ဆိုတော့ပညာပဲသူရင်တဲ့ကိုနားလေတော့နားအောင်ပြောရမယ်အကြောက်တန်းနဲ့ဒါမတဲရင်မိငိုတာကိုဖမ်းမယ်ဆိုတော့ဒီကောင်ကဖမ်းဖို့ပဲကြောက်တာဟောတယ်အဲ့တော့သူတို့ရေးမိတတ်ထမယ်ဟိုဖမ်းမဲ့လူမမြင်ဘူးဆိုရင်ရွှတ်ထားမယ်ဆိုတဲ့အသီးပဲဝင်သွားမှာလေအဲ့တော့ကျွန်တော်တို့ကဒီသူ့ရင်ထဲကိုဝင်သွားအောင်ဒီ mask ကိုကျွန်တော်တို့ကဘလို့ပုံစံမျိုးတက်တယ်ရက်ပုံတန်းနေကြတေးသေးသေးသေးပြင်ပြီးတော့ဒါရေးအကျိုးဆက်နောက်ထပ်ကိုနောက်ဘက်ပေါ်လာမယ်ဟိုအကျိုးဆက်လေးတို့ပါရှင်းပြပေးပြီးတော့လုခိုင်းမယ်ဆိုရင်သူတို့လည်းအကုန်လုံးနားလေပြီးတော့လိုက်နာဆောင်ရွက်ကြမှာပါပဲ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကိုခိုင်ကောင်းဆိုင်ဒီစစ်တွေရခိုင်ပြည်နယ်ဆိုတာကလည်းပဲကျွန်တော်တို့ဟလာပြည်ရင်းကဒီရာဟိတအဖွဲ့တွေပေါ့လေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနောက်နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအဝင်အထွက်အသွားအလာအင်တာများတဲ့ဒေတာဖြစ်နေတာဟုတ်နော်ရခိုင်ရဲ့ငโกရှိနေပြီးသားအခြေအနေအရာကိုကဆိုတော့ခုနလိုအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO အဖွဲ့အစည်းဝင်လူသားတွေကြားထဲမှာယောဂဘုက္ခုစက်တာတွေလည်းရှိတယ်ဆိုတဲ့အခါကျတော့ကျွန်တော်ဒီနေရာမှာဒုက္ခသည်စခန်းတွေအခြေအနေကိုလည်းတွေးမိပါတယ်ဒုက္ခသည်စခန်းတွေမှာရောကိုခိုင်ကောင်းဆိုင်ရဲ့ဘယ်လိုများရှိနေကြလဲအဲ့ဒီလူတွေရောဘယ်လိုနေကြလဲ
ဟုတ်လက်ရှိမှာတော့ကျွန်တော်တို့ဒီစစ်တွေမြို့ပေါ်ကဒုက္ခသည်စခန်းဒီလက်စိတ်28ခုရှိတာဗောလေဒါကတော့ဒီစစ်ဘေးကျောင်းဒီဘုံကြီးတော်ကြီးကျောက်တွေမှာရောက်နေတဲ့ဒုက္ခသည်တွေကလူဦးရေ4000ကျော်ရှိပါတယ်အဲ့ဒီအပြင်ကိုစစ်တွေမြို့အနောက်ဘက်မှာဆိုရင်ဒီမွတ်စလင်ဒုက္ခသည်တွေရှိတာဗောလေဒါငကောကရှိနေတဲ့လူတွေအဲ့ဒီတော့အဓိကတော့ဒီစစ်တွေမြို့ပေါ်မှာရှိနေတဲ့ဒုက္ခသည်တွေရဲ့အခြေအနေကတော့ဟိုသူတို့မှာဒီမတ်လာပေးမဲ့လူလဲသိမရှိရဘူးမတွေ့ရဘူးနောက်ပြီးတော့သူတို့နေရတဲ့ကျောင်းရဲ့ compound ထဲမှာ area ထဲမှာကိုနိုင်ကသူတို့ပြစ်ကျက်ပြီးတော့နေနေရတယ်အဲ့ဒီတော့တကယ်တမ်းပြောရင်ဒါကဒီ silent carrier လို့ပြောတဲ့မျိုးပေါ့နော်ဒီအဲ့ဒါမျိုးလူတွေအများကြီးတောင်မှရှိနိုင်တယ်လို့ပြောလို့ရတယ်ဘာကြောင့်လဲဆိုတော့ဒီဒုက္ခသည်တွေရဲ့အခက်အခဲတွေကတချို့ဆိုရင်ဒုက္ခသည်စခန်းမှာနေနေတယ်သူတို့ရဲ့စားဝတ်နေရဲ့အဆင်ပြေဖို့အပြင်မှာလည်းလုံးလည်းစားထွက်ပြီးတော့လောက်ကရတဲ့လူတွေလည်းရှိတယ်နေရတဲ့အချိန်မှာလည်းလူကပြစ်ကျက်ပြီးတော့ပေါ့လေ social distance မနေရတဲ့အချိန်တွေမျိုးပေါ့ဒါလည်းအင်မတန်မှ
ဆိုရင
်ရမယ့်အရာတစ်ခုဖြစ်ပါတယ်ခင်ဗျ
ဆိုတော့ဥပမာဒီအဲ့ဒီအချိန်တွေအောက်မှာကိုပဲခုကအင်တာနက်ပိတ်ထားတာလည်းရှိတယ်လीเนาะကျွန်တော်တို့အခုဆိုရင် Messenger နဲ့လုပ်နေတယ်လုပ်နေတဲ့ကြားထဲမှာဒါစစ်တွေမျိုးပေါ်မှာဆိုတော့ဟိုဒီဆက်တွေကြီးကတော့အခုဆက်တွေကြီးကတော့ကောင်းနေတာပေါ့နော်ဆိုတော့ကျွန်တော်ခံမှန်းကြည့်တာတော့ရခိုင်ပြည်နယ်ရဲ့အင်တာနက်ရှိနေတယ်ဆိုတာတော့မှတချို့နေရာတွေမှာဆက်သွယ်ရေးကတော့ကောင်းလာတာမဟုတ်တဲ့အပြင်ဖြတ်တောက်ထားတာတွေလည်းရှိတယ်ဆိုတဲ့အခါကျတော့ဒီအပေါ်ဒီအခြေအနေကရောအင်တာနက်ကိုဖြတ်တောက်ထားတဲ့အတွက်တရင်အချက်လက်မရနိုင်ဘူးဆိုတဲ့အခြေအနေကရောတကယ်စိုးရိမ်စရာကောင်းတဲ့အခြေအနေလားဒီအင်တာနက်ကမရှိမဖြစ်ဖြတ်တောက်ထားတဲ့နေရာတွေကိုအင်တာနက်ပြန်ဖွင့်ပေးဖို့ကဘယ်လောက်အရေးကြီးတယ်လို့ဥပ္ပဒေယူဆလဲခင်ဗျာ
အတော်တော့အရေးကြီးပါတယ်ခင်ဗျာဘာလို့ဆိုတော့အခုကျွန်တော်တို့အသေးစိတ်ဥပမာအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ညဦးမှာကျွန်တော်တို့ဒီနေ့က၂ရက်တွေ့တယ်ဗျာအဲ့တော့အဲ့ဒီသူတို့ဒီ relax card တွေ၂ရက်တွေ့တဲ့ဟာကိုကျွန်တော်တို့ညဦးမြို့သူမြို့သားတွေကစစ်တွေကဒီနင်းဆက်ရကဖုန်းတင်းနဲ့မှသူတို့ကသိကြတယ်အဲ့တော့ဒီစစ်တွေညဦးမြို့ပေါ်မှာဒီပိုးတွေ့တဲ့လူနာကိုရှင်းနေပြီဆိုတာကိုကျွန်တော်တို့ internet မရှိတော့သူကတိုင်းရိုက်တောက်ချောက်အရှင်နဲ့တပြည့်ညီမသိနိုင်ဘူးလေမသိတော့သူတို့ကဒီမှာကျွန်တော်တို့ဒီစစ်တွေကနေတယောက်ယောက်ဦးမှာအတိမိတ်ဆွေတွေကဖုန်းပြောမှမင်းတို့စီမှာဒီလိုညောက်တွေ့နေပြီအဲ့ဒါမျိုးတို့ကိုသိရတော့ကျွန်တော်တို့ကဒီအင်တာနက်ကတော်တော်အရေးကြီးတယ်ဆိုတာအဲ့ဒီမှာကျွန်တော်တို့ကချက်ရှိသိရတယ်သူနေရာတွေမှာကျွန်တော်တို့ဟိုတော်တော်ကဆိုရင်ဖုန်းပြလိုက်တယ်အစိုးရကတော့ဖုန်းပေးတော်ပြောတာပဲဒါပေမဲ့အဲ့နေရာမှာ 2G အစင်းလောက်နဲ့ဘာမှတော့အုံလုံးများဘူးအဝိုင်းလင်းချုပ်ကုန်နေတာပေါ့ဒီကပြီးတော့ခုနကအခုဆိုကျွန်တော်နဲ့ပြောတဲ့ကျွန်တော်ဒီဒုက္ခသည်စကန်းအရှင်နဲ့ဒီစေဘေးချောင်ပြည်အရှင်နဲ့မှာကျွန်တော်တို့အဲ့မြောက်ဦးမှာဆိုတော့တော်တော်ဆွေးရပြကျွန်တော်တို့အဲ့ဒါကိုလည်းကျွန်တော်ဆွေးနေရတယ်။အဲ့ဆိုတော့အဲ့ဒီကျွန်တော်တို့ဒီခုနတွေ့ခဲ့တဲ့ဟိုကမြောက်ဦးက၂ရက်ဆိုတာကဒီ relay organization ကဆိုတော့သူကအဲ့စေဘေးချောင်ဒုက္ခသည်စကန်းတို့သူကရောက်ခဲ့တာ
။
ရောက်ခဲ့ရဆိုတော့သူတို့ရဲ့ဒီပိုးမောတွေ့တဲ့အချိန်ပေါ်မှာအရှင်နဲ့ပေါ်မှာဒါကဟုတ်တော်ရေမို့တော်ရေကူးနိုင်တဲ့အခြေအနေရှိရှိနေစီမရှိရှင်းနိုင်ပြီဆိုရင်အဲ့ဒီလူတွေအတွက်တော်တော်ကိုစိုးရိမ်နေကြဖြစ်နေတဲ့အခြေအနေမျိုးကျွန်တော်တို့ဒါ
တွေ့ရ
နင်ရပါတ
ယ်ဟုတ်ကဲ့ခင်ဗျဒါဆိုရင်တော့ဒါဟလာကျွန်တော်တို့ဒီအင်တာနက်ဆက်သွယ်ရေးကသတင်းအချက်လက်ရယူဖို့ရမှာအထူးသဖြင့်ဟလာကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်တဲ့သတင်းအချက်လက်ရယူဖို့ရမှာတိတ်ကူအရေးကြီးတယ်ဆိုတာတော့တိတ်ကိုထင်ရှားတဲ့ကိစ္စပါပဲဆိုတော့သတင်းတွေမှာလည်းမကြာခဏပြောဆိုနေကြတယ်တောင်းဆိုနေကြတာလည်းရှိတဲ့အခါကျတော့ဒီအခြေအနေကိုသိရှိနားလည်သဘောပေါက်ပြီးတော့ဟလာဆက်သွယ်ရေးတွေအများဆုံးပြန်ဖွင့်ပေးဖို့ကျွန်တော်လည်းမျှော်လင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အကူအညီထောက်ပံ့ပေါ့နော်ကုသရေးပိုင်းကာကွယ်ရေးပိုင်းစသည်အဖြစ် ကျွန်တော်တို့ဒီရန်ကုန်ကနေပြီးတော့ဟလာကုစန်သားနဲ့ကိုအဲ့ဒီမှာလာပြီးတော့ဟလာကောက်ွယ်ကူတာရေးဘက်မှာလှုပ်ပေးမှုလာကြတဲ့ဆရာဝန်တွေဆရာဝန်မတွေတည်င်းလဲကျွန်တော်တို့တွေ့ရပါတယ်။နောက်ပြီးတော့ဟလာတံပတော်ကရောအစိုးရဘက်ကရောကျွန်တော်တို့အကူအညီပစ္စည်းတွေပေါ့စီပစ္စည်းစသည်အပြင်အရာတွေပို့တယ်ဆိုပြီးတော့လည်းတွေ့ရပါတယ်။ဆိုတော့ဥအောင်ဒီလက်ရှိအချိန်မှာဥအောင်ဒီတို့ဟလာဒေသခံတွေအနေနဲ့ငါတို့စီမှာဒီယောဂါပူဖြစ်လာရင်တော့မှဟလာကူတာဖို့အတွက်အလုံးလောက်ရှိတယ်ဆိုတဲ့ခံစားချက်မျိုးယုံကြည်စိတ်မျိုးရှိပါရဲ့လားဦးအောင်တေ
ဟုတ်ကဲ့လုံးလုံးစီကတော့ကျွန်တော်ဒီရောင်းနေရှိလာတဲ့ဟိုဆရာဝန်တွေပေါ့နော်ဒီပညာရှင်တွေပါလေအတွက်ကတော့နည်းနည်းကျွန်တော်တို့ကဒီသူတို့ရောက်လာတော့ဟိုပြည်သူတွေနေနေကတော့ကျိုးဆိုးရတော့ဝမ်းသာကြတော့ပေါ့ဒါပေမဲ့တကယ်တမ်းဟိုတကယ်ကြီးကြီးမားမားဖြစ်လာမယ်ဆိုရင်တော့ဒီပညာရှင်တွေနောက်နဲ့မလောက်မလိုက်နိုင်ဘူးမလုံလောက်ဘူးဆိုတာကိုကျွန်တော်ကျဲမဲ့ဝန်ကြီးဌာနကလည်းပြောတာရှိပါတယ်အဲ့တော့သူတို့ကဒီဒီယောဂါရဲ့လက္ခဏာအစင်းမြတ်တို့သူကလည်းရှားပွင့်နေတယ်ပို့ပြီးတော့လည်းအောင်းအောင်လုံးနိုင်မယ်ဟိုကဗန်တိမှုလို့တော့လုံးနေတယ်တော့ကျွန်တော်တို့ကြားသိရတာပေါ့နော်ဒါပေမဲ့ဟိုလက်ရှိဖြစ်နေတဲ့အခြေအနေအတိုင်းတာကတော့ဒီပိုးရဲ့ဇင်းမြတ်ကိုလည်းသူတို့ကတည်တည်ချာချာကာကနနအသေးချာမသိနိုင်သေးဘူးပြီးတော့တွင်ပြောင်းပို့လို့လည်းဖြစ်နေတယ်ဆိုတော့သူတို့ကိုယ်တိုင်ကလည်းဒီကျဲမာရဲ့အဆောင်ရှောင်းမှုအပိုင်းမှာလည်းလက်ရှိကျွန်တော်တို့မြင်နေရတာကဒီဝန်ထမ်းတွေတော်တော်အခုဆိုရင်များတယ်လို့ဆိုရမှာပေါ့ဗျာ
။
ဆက်ခံရတာတို့။အဲ့တော့နောက်ပိုင်းတကယ်တမ်းဒီလိုမျိုးသာဇက်တိုက်ကူလို့ဒီနေ့ဆိုရင်ကျွန်တော်တို့ဇက်တယောက်ထဲတွေ့တယ်ဒီခိုင်ကားပဲကကိုးရောက်ပါတယ်။အဲ့လိုမျိုးသာဇက်တိုက်ပါလာမယ်ဆိုရင်လက်ရှိကျွန်တော်တို့စစ်တွေဆေးရုံအဆောင်လေးမလောက်နိုင်ဘူး။နောက်ပြီးတော့ဒီပညာရှင်ဟိုအရေးသွဲလေးမလောက်နိုင်ဘူးဆိုတဲ့အမျိုးတော့ကျွန်တော်တို့ကြုံမြင်ရပါတယ
်။ဟုတ်ဆိုကိုးခိုင်ကောင်းဆိုင်ခုနကဥပ္ပံထေပြောတဲ့ထဲမှာလည်းပါပါတယ်။ကျွန်တော်လည်းအဲ့ဒါကိုတွေးမိတာမှာအဓိကကတော့တိချခွဲထားတဲ့နေရာကြီးပေါ့နော်။ကျွန်တော်တို့ quarantine ပေါ့အရင်အခေါ်တော့ qua တွင်းနေပေါ့။กว่าท้าได้บ่สออไอ้หลูမျိုးท้าผู้อื่นก็ฮล่ะดิโลเว้ณีสินตุ่ยได้หลูอีตั้วก็ดิๆๆๆตู้นี่มั้ยสอยิงอคักแค่สิ่นได้บ่ล่ะโตมุจำแม่วุ่นนี่ပြောล่ะแล้วจนจ้าบ่ได้ตะชาเนี่ยนี่แหละซีเซมมั้ยสอแล้วคาจ้าတော့อะลงหลอกย้านได้บ่ล่ะกูไข่กองซัน
ตะเกรั้นจ้าเองเนาะตาก็ดิโหสนิทจ้าได้ดิซีมันคั้นควยมูเนี่ยโจตินปินสินลุกสอดท้าได้หาชี้มั้ยสอยิงเนาะโอ้เลขชื่อเตยอ่ะทิ้งท่าโลไหนดีโลပြောလို့ရတာဗောเนาะဒါပညာရှင်ပိုင်းတွေမှာတော့ဒီစေကူတာမှုပိုင်းမှာတော့အာနေကောင်အာနေနိုင်တယ်ဒါလည်းကျွန်တော်ထင်တယ်ဒီပြည်မကလည်းတခြားသောဒီမိမိဆန္ဒလည်းရောက်ဆရာဝန်တွေဆရာမတွေတချို့လာကြလိမ့်မယ်ဆိုတာလေးကြားနေရတာဗောအဲ့တော့ဒီမှာကဒီကျမ်းမာရေးဝန်ကြီးဌာနရေးပြောပြချက်အရဆိုရင်တော့ဒီဟိုဗော positive ပြည်တဲ့လူအယောက်200အတွက်ကသူတို့မှာနေရာအဆင်သင့်လုပ်ခဲ့တယ်ဆိုတာဒါလည်းဖြစ်နိုင်ပါတယ်တကယ်တမ်းကလေကျွန်တော်တို့ဒီလုတ်တဲ့အချိန်မှာပေါ့လေအစိုးရကြီးပဲမဟုတ်ပဲနဲ့အစိုးရကိုယ်နိုင်ကဒီအရက်ဖက်လူမှုအဖွဲ့အစည်းတွေပါပူပေါင်းပါဝင်ပြီးတော့တကယ်တမ်းစနစ်တကျစီမံခန့်ခွဲလှုပ်ဆောင်ကြမည်ဆိုရင်တော့ကျွန်တော်တို့နိုင်နိုင်နည်းနည်းနဲ့ကိုက်ပြီးဖြည့်ရှင်းနိုင်မယ်လို့ညွှန်လင်းတယ်။တစ်ဖက်မှာတော့ဒီဆေးဒီဆေးလိုအချက်တွေကတော့ဒါကတော့ဒီနိုင်ငံတော်ကကြားခံရမယ့်အပိုက်ပေါ့နော
်။ဟုတ်ကဲ့။
ဆေးတွေကြတော့နိုင်ငံတော်ကကြားခံရမယ့်အပိုက်တွေရှိနိုင်တယ်။ဒါပေမဲ့နေရာစီစဉ်မှုကတော့ဒီမှာလုပ်နေတဲ့ဒီကျန်းမာရေးဝန်ဟိုကျန်းမာရေးဌာနရဲ့ဒီစီစဉ်မှုပေါ့လေတာဝန်ရှိသူတွေစီစဉ်မှုနဲ့ဒီပူပေါင်းပြီးတော့လှုပ်ဆောင်ကြမယ်ဆိုရင်တော့လက်ရှိအခြေအနေအရဆိုရင်တော့ထိန်းထားနိုင်တဲ့အခြေအနေမျိုးလို့မြင်တွေ့ရပါတယ်ခင်ဗျ
။ဟုတ်ကဲ့။ဆိုတော့ဥအောင်ထေးရေလက်ရှိအခြေအနေကနေပြီးတော့ဟလာယောဂဘူးကူးဆက်တာတန့်သွားအောင်เนาะကျွန်တော်တို့နောက်ထပ်ကူးဆက်မှုမရှိအောင်ရှိကူးဆက်ပြီးသားလူတွေကိုလည်းပဲဟလာယောဂအမြန်ဆုံးကုသနိုင်အောင်ဥအောင်ထေးအနေနဲ့အလုတ်စေခြင်းစုံအထီးရောက်ထီးကြောက်ကြောက်လုတ်စေခြင်းတဲ့ကိစ္စတစ်ခုခုရှိရင်ပြောပြပါလား
โอเคလောလောဆယ်ကတော့ကျွန်တော်တို့ဒီလက်ရှိဟိုဖြစ်နေတဲ့လူတွေကိုဆက်မပေါ်အောင်မတင်းအောင်လုပ်နိုင်မယ်ဆိုတော့အခုကျွန်တော်မနေ့ကဒီကွာရန်တင်းတော့တဲ့နေရာတို့ကျွန်တော်စုံစမ်းတယ်အုပ်ချုပ်ရေးမှုတွေနဲ့ကျွန်တော်တွေ့တော့အဲ့ဒီမှာကျွန်တော်တို့မြင်ရတဲ့ဟာနည်းနည်းတကူကတော့ဒီစိတ်မကောင်းစရာတကူတွေ့တယ်ဘာလို့ဆိုတော့ဒီကျွန်တော်တို့လော့ဒ်ဒေါင်းချတာတဲ့ရက်ွက်အမှကိုးတွေ့တဲ့လူနေတဲ့လမ်းတွေကိုလော့ဒ်ဒေါင်းချတာတယ်ဆိုတာလော့ဒ်ဒေါင်းကိုမပုံမအားနေတယ်ဆိုတော့ကျွန်တော်တော့တွေ့အဲ့ဒီမှာသူတို့ကဒီအဲ့ဒီအင်ဒီကအင်သားတွေကိုပဲတအိမ်တယောက်ကျစီဈေးထွက်ခွင့်ဈေးဝယ်ခွင့်ပေးထားတယ်လို့ဆိုတော့အဲ့ဒါတို့မျိုးကြတော့ဒီအနာဘန်ဝေးစီကလှူချဆောင်ရမ်းမှုတွေဟာဒီပို့ပြီးတော့ရောကိုဖျက်ဝေသူလိုမျိုးဖြစ်သွားနိုင်တဲ့အခြေအနေမျိုးကျွန်တော်မြင်ရတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ကဒီလောတော့ချတာတဲ့နေရာကလူဆိုတာကကျွန်တော်တို့ဒီစားဝတ်နေရဲ့အပေါ်မှာစီစဉ်ပြရမယ်ဆိုတော့အနေနဲ့ပံ့ပိုးပေးရမယ်အဲ့တော့အခုကမဟုတ်ပဲနဲ့အဲ့လောတော့ချတာတဲ့ရက်ွက်အမှသဘောမှာကျွန်တော်ဥပမာဒီညဝတီဟိုရက်ွက်လဲငါဆိုရင်အိမ်20ရှိတယ်အိမ်မှာမင်းသားစု20ရှိတယ်အဲ့မင်းသားစု20တဲ့ကတအိမ်တယောက်ကြထွက်နေမယ်ဆိုတော့တကယ်လို့အဲ့ဒီမင်းသားစု20တဲ့မှာပိုးတွေးပြီးတော့ပြန်ပြီးတော့ဒီတွေးလာပြီးတော့အဲ့ဒီကနေတစင်ကူးဆက်မယ်ဆိုရင် ဒါဟာတော်တော့အချိန်နဲ့ပို့ပြီးတော့ဆိုးသွားမဲ့အချိန်နဲ့မျိုးတော့ကျွန်တော်တို့မြင်ရတယ်အဲ့တော့ကျက်ကျက်မဲ့မဖြစ်စေချင်တဲ့ကျွန်တော်တို့ကလုတ်ပြအခါမှာခုနကပြောတော့ကျွန်တော်ဒီရောဂါထက်မပို့မတိုးပေါ်နိုင်အောင်ခုနကကျွန်တော်ဒီဒေါက်တာခင်ဗျကြီးပြောတဲ့ထက်မှလည်းကျွန်တော်တို့ကြားလိုက်တယ်ဘလိုပဲဖြစ်ဖြစ်တော့ပူပေါင်းဆောင်ရွက်မှုတွေနဲ့ပြီးတော့ကျွန်တော်တို့ဆောင်ရွက်ရမယ်ပြည်သူနဲ့တို့ပညာရှင်တွေနဲ့ကျွန်တော်တို့ကတန်းနိုင်ဆုံးကမြေမကသက်ကာကွယ်ပါဆိုတဲ့အတိုင်းကျွန်တော်တို့စီကန်တကြလိုက်နာပြီးတော့ဒီ master ဒါကစား lesson ဒါကစားတော့နေတိုင်းတိုင်းဒါကျဲမာရီကိုယူဆိုင်ဒါကစားအဲ့ဒါမျိုးတွေကိုနေပြီးတော့ထင်းထင်းတင်းတင်းနဲ့ကိုယ်စီကတစင်းသူများဝမကူအောင်သူများစီကတစင်းသူများဝမကူအောင်ကျွန်တော်တို့ကကိုယ်ပဲအသိစိတ်တဲ့သူကာကွယ်နာလို့တော့မယ်ဆိုရင်တော့ဒီရောဂါကြီးကိုကျွန်တော်တို့ကာကွယ်နိုင်လိမ့်မယ်တားဆီးနိုင်လိမ့်မယ်လို့တူကြည့်ပါတယ
်
ခုနပြောသလိုဒီကတော့စားတဲ့နေရာတွေမှာစောင့်ကြက်နေရတဲ့ဒီပြည်သူဝန်ထမ်းတွေကလည်းတော့ကျက်ကျက်မဲမဲနဲ့အတက်အနာပင်ရဲ့အမင်းကိုလိုက်နာပြီးတော့ကျက်ကျက်မဲမဲလှူရှားဆောင်ရွက်မှုတွေကိုလည်းဒီဒီဒီလို့သိရှိပါတ
ယ်ဟုတ်ကဲ့ကိုခိုင်ကောင်းဆန်အနေနဲ့ရောဒါကြီးအမြန်ဆုံးထိနိုင်အောင်ဆက်မပြတ်အောင်အဓိကအလုပ်စီခြင်းစုံပါများရှိပါလေအ
အဓိကတော့ဒါတွေကိုထိနိုင်အောင်ဆိုရင်တော့ကျွန်တော်တို့ဒီအလုပ်စီဆုံးအရာကတော့ဒီအင်တာနက်ဖွင့်ပေးဖို့လိုအပ်တယ်လို့မြင်ပါတယ်ဖို့ကြည့်ရအောင်နောက်တစ်ခုကဒီအစိုးရအနေနဲ့ဒီအရပ်ဘတ်ဖွင့်စစ်တီပူပေါင်းပြီးတော့မှဒီပြည်သူတွေကလည်းတယောက်ချင်းစီလိုက်နိုင်ရမယ့်အချက်တွေပေါ့ကျမရဲ့ဝန်ကြီးဌာနရဲ့ညွန်ကြားမှုတွေကိုဟိုလိုက်နာဖို့လိုတယ်ခုနကိုအောင်ထေထောက်ပြတယ်လို့ပါပဲတကယ်လော့ဒ်ဒေါင်းစီမီလော့ဒ်ဒေါင်းပေါ့နော်ကျွန်တော်တို့လမ်းလိုက်ချတာတွေဆိုရင်အဲ့ဒီကမိသားစုဝင်တွေကိုလိုက်ကလည်းဒီသူတို့ဒီလော့ဒ်ဒေါင်းချတာတွေလူတွေစောင့်ထင်းရမယ့်စီကန့်တွေပေါ့တော်လာမှုတွေစီစဉ်မှုတွေတိန်နဲ့တိန်ပေါ့နောက်တစ်ခုကအစိုးရမှာဘာတာဝန်ရှိလဲဆိုတော့ဒီစီမီလော့ဒ်ဒေါင်းလောက်တာခံရတဲ့လူတွေရဲ့နေစာတူပါပေါ့လေနေစိန်စားဖို့စားဖို့အခြေခံစားကုန်ထောက်ပံ့ပေးဖို့ပေါ့လေဒါအိမ်မတန်မှအရေးကြီးတဲ့အရာဖြစ်ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာနောက်တကားဒေတာအကူအညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်စစ်တွေဒေတာကန်တူဖြစ်တဲ့ဦးအောင်ထေးကျွန်တော်နောက်စစ်တွေကလည်းဝန်လဲဖောင်ဒေးရှင်းရဲ့ဒါရိုက်တာဖြစ်သူကိုခိုင်ကောင်းဆန်တို့ကို VOA မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာအားလုံးပဲဒီယောဂဘူအန်ဒရယ်ကနေကြိုဝေးကြပါစေအဆက်ဆက်ရအဆင်ပြေပြီးတော့စစ်တွေမျိုးအပါဝင်ရခိုင်ပြည်နယ်တစ်ခုလုံးဒီယောဂဘူအန်ဒရယ်ကအမြန်ဆုံးကြီးရှင်းပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ပေးလေးဆွေးနွေးပြပါစေခင်ဗျာကျေးဇူးတင်ပါတယ
်ကျေးဇူးပ
ါဒီဆွေးနွေးခန်းအတန်သွင်းနေချိန်တွင်မိုးရွာလာတာကြောင့်ရောအင်တာနက်ဆက်သွယ်ရေးကြောင့်ပါတချို့နေရာတွေမှာအတန်မကြည်လင်တာနောက်ခံမိုးတံပါလာတာအတန်နှစ်ထပ်ဝင်တာတွေရှိခဲ့တဲ့ပေါ်တောင်းပန်ပါတယ်ကိုဗစ် -19 အရေးပေါ်အခြေအနေကြောင့်VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညဒိုင်းလေးလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ဘေးပြာဝေးပွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။ VOA ရဲ့ကမ္ဘာတစ်ဝှမ်းခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။အခုတခါတော့ COVID-19 ရောဂါကာကွယ်ရေးအတွက်ကိုစိတ်ကူးကောင်းကောင်းပြင်ဆင်ထားတဲ့စားတောက်ဆိုင်တွေစီလှည့်ပြီးတော့သွားစားကြရအောင်ပါ။ရောဂါမကူအောင်တယောက်နဲ့တယောက်နီးနီးကပ်ကပ်မနေကြအောင်အကြံပြုချက်တွေရှိနေချိန်မှာတချို့စားတောက်ဆိုင်တွေကစပတ်ကြကြဝတ်စားထားတဲ့အရုပ်တွေကိုထားပြီးတော့ဇပွဲတစ်ခုနဲ့တစ်ခုကပ်မနေအောင်ပြင်ဆင်ထားကြပါတယ်။စားတောက်ဆိုင်တွေရဲ့ထူးခြားတဲ့ social distancing အပြင်အဆင်တွေကိုကမ္ဘာတစ်ဝှမ်းခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။ကဘာကယောဂကြီးဖြစ်နေချိန်မှာယောဂမကူနိုင်အောင်သတိထားဆောင်ရွက်မှုတွေကိုနေရာအနှံ့တွေးမြင်နေရပါတယ်။ယောဂထိန်းချုပ်မှုကန့်သတ်ချက်တွေကြောင့်လားနဲ့ချီပိတ်ထားခဲ့ရတဲ့စားတောက်ဆိုင်တွေနိုင်ငံတော်တော်များများမှာအခုတစ်ဖြည်းဖြည်းပြန်ဖွင့်နေကြပေမယ့်အရင်လိုအပြည့်အဝပြန်ဖွင့်နိုင်တဲ့အခြေအနေမျိုးတချို့နေရာတွေမှာမရောက်သေးပါဘူး။စပွဲတစ်ခုနဲ့တစ်ခုဘလောက်ချားထားရမယ်ဆိုတဲ့ညွှန်ကြားချက်နဲ့အညီဆိုင်တချို့ကတော့စိတ်ကူးကောင်းကောင်းနဲ့ပြင်ဆင်ထားကြပါတယ်။ဆိုင်ထဲမှာလူချောင်းနေတယ်လို့မဖြစ်ရအောင်ရောလာစားသူတွေရဲ့ဇပွဲတွေတစ်ခုနဲ့တစ်ခုကပ်မနေအောင်ပါဟန်ပန်အမူအရာအပြည့်နဲ့အယုတ်တွေထားပြီးပြင်ထားကြပါတယ်အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ထဲမှာရှိတဲ့ In at Little Washington ဆိုတဲ့စားတောက်ဆိုင်မှာတော့1940ပြည့်နှစ်ပိုင်းတွေကဖက်ရှင်ပုံစံစမတ်ကြကြဝတ်စားထားတဲ့အယုတ်တွေကိုထားထားပါတယ်အယုတ်တွေနဲ့ဇပွဲတွေထားထားတာကြောင့် social distancing လုပ်ရရောက်တယ်လို့လာစားသူတွေအတွက်စိတ်ဝင်စားစရာလည်းဖြစ်နေပါတယ
် So between each tableWe have these very charming and alluring mannequins.
စပွဲတစ်ခုနဲ့တစ်ခုကြားမှာဆန်လုံးနေကြတဲ့သိကူချစ်ခင်စရာဆွဲမစရာကောင်းတဲ့အယုတ်တွေကိုထားထားပါတယ်။လာစားသူတွေရဲ့စပွဲတစ်ခုကြားမှာသူတို့ကိုထားလိုက်တဲ့အတွက်လူတွေကိုခွဲလိုက်ရရောက်တယ်လို့စိုင်ထဲမှာလည်းလူပြည့်နေတယ်လို့ဖြစ်စေပါတယ
်။စိုင်ပန်ရှင်လည်းဖြစ်တဲ့စဖို့မူကြီး Patrick O'Connell ပါ။ Washington DC က Design Foundry and Signature ပြဿနာရုံကအယုတ်တွေအတွက်အဝတ်အစားနဲ့ make up ကိုပြင်ဆင်ပေးထားပါတယ်။ပ ဗြိတိန်နိုင်ငံလန်ဒန်မြို့တော်ရဲကမေဖဲအရပ်မှာရှိတဲ့မစ္စတာဖောက်စ်ဆိုတဲ့အရပ်ပါမှာလေဗစ်တိုရီယာခေတ်ကအဝတ်အစားတွေဝတ်ဆင်ထားကြတဲ့အယုတ်တွေကဧည့်သည်တွေတယောက်နဲ့တယောက်နင်းနီကက်ကက်ဖြစ်မနေဖို့ကူညီနေပါတယ်။လန်ဒန်မြို့ရဲမှာအရပ်ဘာ၁၁ခုပိုင်းနဲ့ Inception Group လုပ်ငန်းအုပ်စုကြီးကအရပ်ဘာမှာအယုတ်တွေသုံးပြီးတော့ social distancing လုပ်နေတာဖြစ်ပါတယ်။
Rather than taking out lots of the furniture, we've bought mannequins.
Kongles away to go pay like me. Sa, ajana we sa tha de ayut dui go tha lai da ba. Yeshi se twin kaba pat de so re around the world in 80 days sa uthe ga sat kaun le tai ayut dui go wit sa pay tha bi lo. Akhan nae ma tha lai do. Po bi lo lu pye de tin ya de lo lu re la chi chin sia sai won za bo le kaung da ba le. Akhu lo pyin sin tha de so ra tadin thwat bi ga de ga di go la chi chin de ayut dui ne dab bon la yai chin de lo email re po ja ba le. Tot tot le sai won za de tong pyan mu re go ya ba le.
Inception Group လုပ်ငန်းအုပ်စုကြီးကိုပူးတွဲတည်ထောင်သူ Charlie Guys ကရှင်းပြနေတာပါ။ Britain ကစားတောက်ဆိုင်တွေအရက်ဘားတွေမှာစပွဲကုန်တွေကိုအနည်းဆုံး2မီတာခွာထားရမယ်ဆိုတဲ့စည်းကမ်းချက်တွေကြောင့်ဆိုင်တွေအတွက်အခက်တွေ့နေကြပါတယ်။စည်းကမ်းချက်အတိုင်းသာဆိုရင်ဒီဆိုင်မှာပုံမှန်120လောက်ဧည့်သည်ဆန္ဒကနေ30ကိုပဲဝင်ခွင့်ပြုရမလို့ဖြစ်နေပါတယ်။
2 meters would be very difficult. The room currently is spaced out.
2 meter ခွာထားမယ်ဆိုတော့တော်တော်ကိုမလွယ်တာပါ။လောလောဆယ်တော့စပွဲတွေကို2 meter ခွဲစီချထားပါလေ။ရုပ်တွေရှိတဲ့စပွဲနာဆိုရင်တော့အိတ်ထပ်ပို့ပြီးတော့ကတ်ပါလေ။စီးပွားအတွက်အတွက်ပြောရရင်စပွဲကုန်တစ်ခုနဲ့တစ်ခုကြားမှာ2 meter ခွဲထက်ကျော်ရင်မကိုက်တော့ပါဘူး။အခုက2 meter ခွဲစီခွာလိုက်တော့ပုံမှန်ဧည့်သည်ပမာဏရဲ့60ရာခိုင်နှုန်းလောက်ဖြစ်သွားပါလေ။2 meter စီးတာခွဲထားမယ်ဆိုရင်30ရာခိုင်နှုန်းအထိကျသွားမှာပါ။အဲ့ဒါဆိုရင်တော့စီးပွားရေးအရာအလုံးမဖြစ်တော့ပါဘူး။
သူတို့ဆိုင်တွေစီလာကြသူတွေယောဂကူးမှဆိုးရိမ်နေစရာမလိုအောင်လိုအပ်တဲ့လှုပ်ဆောင်မှုအလုံးကိုလှုပ်ထားပေးတယ်လို့ဆိုပါတယ်။လစ်သွေးနီးယားနိုင်ငံ Vilnius မြို့တော်ကစားတောက်ဆိုင်မှာတော့ကန့်သက်ချက်တွေဖယ်ရှားပြီးစဆိုင်မှာလာစားသူတွေတိတ်မများသေးခင်ဆိုင်ထဲမှာလူတွေရှင်းရှင်းကြီးဖြစ်နေလို့မြင်ရတာစိတ်မချမ်းသာတဲ့ဆိုင်ရှင်ကပထမဗိုလ်မရုပ်တွေတယ်ဒီဘဲအရုပ်တွေထားဖို့စီစဉ်ခဲ့ပါတယ်။ဒါပေမဲ့မြူရဲကဒီဇိုင်နာတွေတီးတန့်ချုပ်အဝတ်ထည်တွေရောင်းတဲ့ဆိုင်တွေကိုအားပေးကြောင်းရမယ်လို့ဆုံးဖြတ်ခဲ့တာပါ။ကိုဗစ်ကရောဂါကြောင့်ထိခိုက်နေတဲ့ fashion လုပ်ငန်းကိုကူညီရလဲရောင်းနေတာကြောင့်ဒီဇိုင်နာတွေကတော့ကျေးဇူးတင်ကြပါတယ်။
အနေအဆိုအရုပ်တွေကိုအဝတ်စားပြင်ဆင်ပေးနေတော့တချို့ကစိတ်ဝင်စားလာမိကြတယ်။အထူးသဖြင့်ဒီဝတ်တွေကိုသဘောကျလို့ဝယ်ခြင်းနဲ့ဘယ်မှာအော်ရာလုပ်လို့ရလဲလို့လာမိကြတာပါ
။ကိုဗစ်ထိန်းချုပ်ရေးကန့်သက်ချက်တွေကိုပြန်လည်ဖြေလျှော့ပေးထားတဲ့ဂျပန်နိုင်ငံတိုကျိုမြို့တော်တွေကလူငယ်တွေအသွားများတဲ့ဂင်စာအရက်မှလည်းအခုပြန်လည်စီကားနေပါပြီ။ဒါပေမဲ့တတိထားပြီး social distancing လုပ်နေကြသေးတာမို့ Cheers One ဆိုတဲ့အရက်ဘားနဲ့စားတောက်ဆိုင်မှာလည်းအဲ့ဒီရေနိနိကကဖြစ်မနေအောင်လို့အယုတ်တွေနဲ့ခြားထားပါတယ်။မျော်လင့်မထားပဲအယုတ်တွေကိုတွေးရတဲ့အတွက်ဆိုင်လာသူတချို့ကတော့အစမှအံ့ဩသွားကြပါတယ်
။နောက်ခေတ်တက်တဲ့時は結構ちょっとびっくりします。
ဝင်ဝင်လာခြင်းတော့နည်းနည်းအံ့ဩသွားရပါတယ်။ဒါပေမဲ့မြင်ရတာပျော်စရာကောင်းပါတယ်
။နိုင်ငံတကာမှာ COVID-19 ကရောဂါကြောင့်ထိခိုက်ခဲ့တဲ့စားတောက်ဆိုင်လုပ်ငန်းတွေဟာပြန်ပြီးစီးပွားရေးဥမော်လာဖို့စ조사နေကြရပါတယ်။ဒီလိုစူးစမ်းတဲ့နေရာမှာအခုလိုမျိုးထူးထူးခြားခြားအယုတ်တွေတုံပြီးလာစားသူတွေစိတ်ဝင်တစားလဲဖြစ်တခြားဧည့်သည်တွေနဲ့လည်းနိနိကက်ကက်ဖြစ်မနေအောင်လှုပ်ထားတဲ့ဆိုင်တော်တော်များများအခုရှိနေကြပါရဲ့ရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ခင်ဗျာ
ဩဂတ်လ16ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံခြေညာဥပဒေပြင်ဆင်ခြင်းအမှတ်16ကိုအတည်ပြုခဲ့တဲ့ရာပြည့်အထိမ်းအမှတ်နေ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဒါမှမဟုတ်ဘယ်ပြည်နယ်ကမဆိုလိန်ကြားမှခွဲခြားမှုကိုအခြေခံပြီးတော့နိုင်ငံသားတွေရဲ့မဲပေးပိုင်ခွင့်ကိုမငင်းပယ်ဖို့ဒါမှမဟုတ်တေးသိမ်အောင်မလုပ်ဖို့ဒီပြင်ဆင်ခြင်းအမှတ်16ကနေပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီနေ့မှာတော့အမေရိကန်အမျိုးသမီး26တန်းဟာသူတို့နိုင်ငံရဲ့အနာဂတ်အတွက်ဆုံးဖြတ်ချက်ချရမှာပါဝင်ကူညီနိုင်ခွင့်ရရှိခဲ့ကြပါတယ်။အမျိုးသမီးတွေမဲပေးပိုင်ခွင့်လှုပ်ရှားမှုကို1848ခုနှစ်ကကျင်းပခဲ့တဲ့ပထမအကြိမ်အမျိုးသမီးအခွင့်အရေးညီလာခံကြီးကနေတရားဝင်စတင်ခဲ့ကြပါတယ်။အဲ့ဒီကနေစပြီးအနှစ်80အတွင်းအမျိုးသမီးမဲပေးခွင့်လှုပ်ရှားသူအမျိုးသမီးတွေရောအမျိုးသားတွေပါအမျိုးသမီးတွေတရားဝင်မဲပေးခွင့်အတွက်ဖြစ်နိုင်တဲ့ဘက်ပေါင်းစုံကနေကြိုးစားခဲ့ကြပါတယ်။နှစ်ရှည်လများအချိန်ယူခဲ့ရသလိုတိတ်လက်ဝင်လာတဲ့မျိုးသမီးတွေမဲပေးခွင့်ရဖို့အာမခံချက်အတွက်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်နိုင်ဖို့သူတို့တွေစီယုံလှုံ့ဆော်ခဲ့ကြပါတယ်။အချိန်ထဲမှာပဲတချို့မျိုးသမီးတွေကတရားမဝင်မဲပေးခဲ့ကြလို့တရားစွဲခံကြရပြီးတော့တရားသူကြီးတွေကသူတို့ဘက်ကလိုက်ပြီးဆုံးဖြတ်ပေးလိမ့်မယ်လို့လည်းမျှော်လင့်ခဲ့ကြတာတွေရှိပါတယ်တဲ့။သူတို့အမှုရှုံးတဲ့အခါပြည်နယ်အဆင့်ကိုအယူခံတက်ကြပါတယ်။ ဖွဲ့စည်းပုံပြင်ဆင်ချက်19အတည်ပြုပြဋ္ဌာန်းပြီးတဲ့နောက်ပိုင်းမှာတော့အမျိုးသမီးတွေမဲပေးခွင့်ရခဲ့ကြပြီဖြစ်လို့ပြည်နယ်အားလုံးရဲ့ထက်ဝက်အထူးသဖြင့်အနောက်ဘက်ခြမ်းကပြည်နယ်တွေမှာသူတို့အမှုတွေနိုင်ခဲ့ကြပါတယ်။ဒီလှုပ်ရှားမှုစီရင်ရေးကတဖြည်းဖြည်းနဲ့နောက်ဆုံး1919ခုနှစ်ဇွန်လမှာကွန်ဂရက်လက်တော်မှာမဲခွဲခဲ့ကြပါတယ်။အဲဒီတုန်းကအမေရိကန်ပြည်ထောင်စုမှာ48ပြည်နယ်ပဲရှိသေးတော့ဒီပြင်ဆင်ချက်အတည်ပြုဖို့48ပြည်နယ်ရဲ့ထောက်ခံမဲ၄ဘုံ၃ဘုံလိုအပ်ပါတယ်။တင်နစီပြည်နယ်ကတော့ဖွဲ့စည်းပုံပြင်ဆင်ချက်အမှတ်19ကို1920ပြည့်နှစ်ဩဂတ်လ18ရက်နေ့ကြာမှနောက်ဆုံးအနည်းနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေမဲပေးပိုင်ခွင့်လှုပ်ရှားမှုခေါင်းဆောင်တွေကတယောက်ဖြစ်တဲ့ Susan B. Anthony က1883ခုနှစ်တုန်းကသူပြောခဲ့တဲ့ကြော်ကြားတဲ့မင်ကုန်းထဲမှာအမေရိကန်ဖွဲ့စည်းပုံခြေကံဥပဒေဟာအမျိုးသမီးတွေရဲ့စွန့်ရည်မြင့်မှာရေးအတွက်တရားမျှတမှုကိုဆောင်ကျင်းပေးနိုင်တယ်လို့အစချီထားပါတယ်။အမေရိကန်ပြည်သူတွေဖြစ်တဲ့ကျွန်ုပ်တို့ဟာပိုပြီးပြည်စုံတဲ့ပြည်ထောင်စုကြီးတရက်ဖွဲ့စည်းနိုင်ရေးတရားမျှတမှုရှိရေးပြည်ရင်းအေးချမ်းသာယာရေးစိတ်ချရအောင်အထွေထွေဝန်ဆောင်မှုတိုးတက်အောင်ကိုယ်တိုင်လွတ်လပ်မှုအတွက်ကောင်းချီးမင်္ဂလာတွေနဲ့တာယာဝပြောရေးအတွက်အမေရိကန်ဖွဲ့စည်းပုံခြေကံဥပဒေကိုရေးဆွဲအတည်ပြုပြဋ္ဌာန်းကြပါစို့လို့ဆော်ဩခဲ့ပါတယ်။ကျွန်ုပ်တို့လိုဆိုတဲ့နေရာမှာပြည်သူတွေကိုပြောတာဖြစ်ပါတယ်။ကျွန်ုပ်တို့ဆိုတဲ့လူပြူအမျိုးသားတွေပဲမဟုတ်ပါဘူးတဲ့။ကျွန်ုပ်တို့ဆိုတဲ့အမျိုးသားတွေကြီးပါတဲ့နိုင်ငံသားတွေပဲမဟုတ်ပါဘူးတဲ့။ဒါပေမဲ့ပြည်ထောင်စုကြီးကိုထူထောင်ကြတဲ့ပြည်သူလူထုတစ်ရက်လုံးဖြစ်တဲ့ကျွန်ုပ်တို့ကိုဆိုလိုတာပါလို့ပြောပါတယ်။လူမြောက်မှုကောင်းကြီးမင်္ဂလာတွေကိုဆွတ်လွတ်ဖို့မဟုတ်ပဲလုံခြုံစိတ်ချရအောင်ပိုက်ထွေးကြဖို့ဆိုတာကတော့ကျွန်ုပ်တို့ရဲ့ထက်ဝက်ပဲမဟုတ်သလိုကျွန်ုပ်တို့အနာဂတ်ရဲ့ထက်ဝက်အတွက်လည်းမဟုတ်ပါဘူးတဲ့အမျိုးသမီးတွေနဲ့အမျိုးသားတွေပါဝင်တဲ့ပြည်သူတရက်လုံးအတွက်ဖြစ်ပါတယ်လို့အမျိုးသမီးတွေမဲပေးခွင့်ရရေးတိုက်ပွဲဝင်ခဲ့တဲ့ခေါင်းဆောင်တူဖြစ်သူ Susan B. Anthony ကပြောကြားခဲ့ကြောင်းပါရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 20237 USA ကိုစာရေးသားပေးပို့နိုင်ပါတယ်။ www.voanews.com/editorials ကိုလည်း email နဲ့ပေးပို့နိုင်သလို2026193343ကိုလည်း fax နဲ့ပေးပို့နိုင်ပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။အာဖရိကဒေသတလောပိုလီယိုအကျော်သေးရောဂါကျင်းစင်သွားပြီဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာလိုက်ပါတယ်။အာဖရိကဒေသမှာ၄နှစ်တာကာလအတွင်းပိုလီယိုရောဂါဖြစ်ပွားသူတယောက်မှမရှိတဲ့နောက်အခုလိုကြေညာလိုက်တာပါ။ဒါဟာ WHO ရဲ့ဒေသ6ခုထဲက5ခုမှာဒီရောဂါကျင်းသွားတာဖြစ်ပြီးကမ္ဘာလူရေအဖြစ်90ရာခိုင်နှုန်းကျင်းသွားတဲ့သမိုင်းဝင်အောင်မြင်မှုဖြစ်ပါတယ်။ဒါအပြင်ကြောက်ရောဂါပြီးရင်ကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ပိုလီယိုရောဂါကမ္ဘာမှာကျင်းစင်အောင်လုပ်နိုင်ဖို့ပိုးပြီးနှီးစပ်လာတာလည်းဖြစ်ပါတယ်။အခုလိုအောင်မြင်မှုရအောင်ဆယ်စုနှစ်နဲ့ချီပြီးစ조사ခဲ့ကြရတာပါ။လာမယ့်ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကို Republican Party ရဲ့သမ္မတလောင်းဖြစ်တဲ့ပါဝင်ရှင်ပြိုင်ဖို့အမည်စင်တင်သွင်းတဲ့Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံဒုတိယနေ့ဖြစ်တဲ့အင်္ဂါနေ့ညမှာသမ္မတကရောမယ်လနီယာထရမ့်ကသမ္မတအင်ဗျူနှင်းစီဦးရင်ကနေမင်းကုန်းပြောကြားမှာဖြစ်ပါတယ်။အင်္ဂါညမင်းကုန်းပြောကြားမဲ့သူတွေထဲမှာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုအထက်လွှတ်တော်မှရန်ပွန်အိုင်ဝါပြည်နယ်အုပ်ချုပ်ရေးမှူးကင်မရီနိုစပြန်သမ္မတထရမ့်ရဲ့သားဖြစ်သူအီရစ်ထရမ့်နဲ့သမီးဖြစ်သူတစ်ဖနီထရမ့်တို့လည်းပါဝင်ပါတယ်။မြန်မာနိုင်ငံမှာမနေ့အင်္ဂါနေ့ညအထိဆို COVID-19 လူနာသစ်အယောက်30ထပ်ပြီးတွေ့ခဲ့ရပါတယ်။ဒါဟာနိုင်ငံတွင်းတရက်ထဲကူးစက်မှုအများဆုံးစံချိန်တင်သွားတာပါ။ရခိုင်ပြည်နယ်စစ်တွေက12ဦး၊ပေါက်တော့က12ဦး၊ကြောက်ဖြူက3ဦးနဲ့ကြံ4ဦးကဟာခါ၊တောင်ကြီး၊မော်လမြိုင်နဲ့ရန်ကုန်မရန်ကုန်မြို့နယ်တို့ကဖြစ်ပါတယ်။အထိပြုလူနာ30ထဲက28ဦးကပြည်ရင်းကူးစက်မှုဖြစ်ပြီး COVID-19 ရောဂါအထိပြုလူနာတွေနဲ့ထိတွေ့မှုမရှိခဲ့သလိုပြပခီးသွားရာဇဝင်နဲ့မရှိသူတွေပါအခုခါရခိုင်ပြည်နယ်တစ်ခုထဲမှာပဲကူးစက်သူ100ကျော်သွားပြီဖြစ်ပြီးတနိုင်ငံလုံးအတွက်ရောဂါကူးစက်သူကစုစုပေါင်း504ယောက်ရှိနေပါပြီမြန်မာနိုင်ငံတွင်နိုင်ငံတကာရာဇဝင်မှုကျူးလွန်ခြင်းရှိမရှိစစ်ဆေးနေတဲ့ကုလသမဂ္ဂအစုံစမ်းစစ်ဆေးသူတွေကို Facebook မှာရှိတဲ့အချက်လက်တွေမျှဝေပေးရခဲ့တယ်လို့ Facebook ကုမ္ပဏီကပြောပါတယ်ရိုဟင်ဂျာတွေကိုဆန့်ကျင်တဲ့အမုန်းတရားတွေဖြန့်နေတာတွေရက်ဆိုင်ပစ်ဖို့ဆိုပြီး2018မှာ Facebook ကဖျက်ရှားပစ်ခဲ့တဲ့မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့အကောင့်စာမျက်နှာတွေကိုမြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ RIMM ကိုပေးအပ်ခဲ့တယ်လို့ Facebook ကပြောပါတယ်။ဘွန်တဖူးနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.